Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်နိုဝင်ဘာလ23ရက်တနင်္လာနေ့ညပိုင်း 9:20 AM စီစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့51နဲ့လိုင်းလမီတာ190ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်မနန်းလာပါ
မင်္ဂလာပါရှင်ကျွန်မခင်ဗျထွေးပါဘယ်လ်ဂျီယံနိုင်ငံဘရက်ဆယ်မြို့တော်တဝိုက်ရဲတပ်ဖွဲ့ရဲ့ဝင်ရောက်ရှာဖွေစီးနှင်းမှုတွေအတွင်းမှာအကြမ်းဖက်သမားတွေအဖြစ်တန်တရားရှိသူ22ဦးအထိကိုဖမ်းဆီးရမိထားပြီဖြစ်ပေမဲ့လို့အဓိကတန်တရားရှိသူဆလာအဒက်ဆလမ်ကတော့လွတ်နေစေပါအားရစစ်သွေးကြချင်မုံရင်နီလန်းရှာဆွေးနွေးကြဖို့အတွက်ပြည်သင့်သမ္မတနဲ့အမေရိကန်သမ္မတတို့ကတော့မနက်ဖြန်အင်္ဂါနေ့မှာတွေ့ဆုံကြဖို့ရှိပါတယ်တခါဒီဖားကန့်မြို့မှာကတော့ကြောက်စိမ့်တူဖို့ရေလုပ်ငန်းကထွက်တဲ့မိစားပုံပြိုကျလို့တည်ဆုံးသူရေအတွက်ဟာအ ਨੇ ဆုံး113ဦးရှိသွားပြီဖြစ်ပါတယ်ဒီလိုမျိုးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မှတ်သိကြည့်ထိုင်တဲ့အထူးတင်ပြပေးပါမယ်ရှင်
။ကောင်းပါပြီ။ SSPP SSA နဲ့မြန်မာအစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ကြားတပ်ပိုင်းဆိုင်ရာနေရာချတာရေးကိစ္စဆွေးနွေးနေချိန်မှာပဲတိုက်ပွဲတွေလည်းဆက်ပြီးဖြစ်ပွားနေတာနဲ့ပတ်သက်လို့ကတော့
ငြိမ်းချမ်းရေးဆွေးနွေးတဲ့သူတွေကချမ်းလူသူနဲ့ SSPP SSA ကတိတ်ယုံကြည်မှုပြက်ပြားနေတဲ့အချိန်မှာဒီလိုမျိုးထပ်လုပ်တော့ယုံကြည်မှုတိဆောက်ရမှာပို့ပြီးတော့မှထိခိုက်လိမ့်မယ်လို့တော့ထင်မိတယ်
။ရှမ်းပြည်နယ်စည်ရေးအခြေအနေစောင့်ကြည့်သူရှမ်းတန်တော်စင်သတင်းဌာနရဲ့ Editor ချုပ်ဆိုင်းမုံမှရှင်အပြည့်စုံကတော့နောက်ပိုင်းမှာကြားရမှာပါ။ဒီနောက်မှာတော့ American လက်ထောက်နိုင်ငံခြားရေးဝန်ကြီး Daniel Russell မြန်မာနိုင်ငံကိုဒီကနေ့ပဲရောက်ရှိလာတဲ့သတင်းတင်ပြမယ့်အတူနောက်တက်လာမယ့် NLD အစိုးရနဲ့ဂျပန်တို့ပူပေါင်းဆောင်ရွက်မှုတွေတိုးလာဖို့ပြည်သူတွေကြားမျှော်လင့်ချက်တွေရှိနေတဲ့အကြောင်းတွေကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝယ်မှာတော့အပစင်ကနာတွေဖြစ်တဲ့စီးပွားရေး၊ဘလော့ဂါတွေပြောသမျှတက်တန်ရောင်သတင်းလွှာနဲ့သူယုံကြည်ရာစီစဉ်တွေကိုနားဆင်ရမှာပါ။ခုရင်ဆုံးသောသတင်းလာနေညပဲထိတ်တန့်ရောက်သတင်းတွေကိုမခင်ဖြူထွေးနဲ့မတင်ငေးထိုက်တို့ကပြောပြပေးကြပါအောင်ရှင်။
ဘယ်လ်ဂျီယံနိုင်ငံမြို့တော်ဘရက်ဆဲလ်မှာလုံခြုံရေးကိုအမြင့်ဆုံးအဆင့်ထားရှိတာနဲ့အမျှအကြမ်းဖက်လှုပ်ရှားမှုတိုက်ဖျက်ရေးစီးနှင်းဝင်ရောက်ရှာဖွေမှုတွေအတွင်းမှာနောက်ထပ်လူ5ဦးကိုဖမ်းဆီးခဲ့တာကြောင့်အခုဆိုရင်ဖမ်းဆီးထားသူ22ဦးထိရှိသွားပြီလို့ဆိုရရှိနေတွေကပြောပါရယ်ဒီနေ့လာနေ့အစောပိုင်းကမြို့တော်မှာစီးနှင်းရှာဖွေမှု22ကြိမ်လုပ်ခဲ့ပြီးအကြမ်းဖက်သမားအဖြစ်တန်တရားရှိသူ16ဦးကိုဖမ်းဆီးထားတဲ့အကြောင်းဆိုရရှိနေတွေကပြောပါရယ်ဒါပေမဲ့ပါရီမြို့အကြမ်းဖက်မှုနဲ့ဆက်ဆက်ပြီးအဓိကလွတ်နေတဲ့တန်တရားရှိသူဆလမ်အဗ်ဒယ်ဆလမ်ကတော့လွတ်နေစေပါစီးနှင်းရှာဖွေမှုတွေအတွင်းမှာတန်တရားရှိသူတဦးထက်မနည်းဒဏ်ရာရခဲ့တယ်လို့လည်းရှင်းနေတွေကပြောပါရယ်ဒီရှာဖွေမှုတွေထဲမှာဒီ16ကြိမ်ကိုတော့ဘရက်ဆဲမြို့တော်အတွင်းနဲ့မြို့တော်ပတ်ပတ်လည်းမှာလုပ်ခဲ့တာပါပါရီမြို့မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုလို့အခြေအနေထပ်ပြမှာကိုဆိုရင်လည်းဘယ်လ်ဂျီယံဝန်ကြီးချုပ်ချားလ်စ်မီခေးကပြောပါရယ်လူနေဆက်ဖြစ်တဲ့အဗ်ဒယ်ဆလမ်ဟာပါရီမြို့မှာလူပေါင်း130သေဆုံးပြီးရာနဲ့ချီဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုအပြီးနိုင်ရီပိုင်းအတွင်းနိုဝင်ဘာလ14ရက်နေ့ကဘယ်လ်ဂျီယံနိုင်ငံထဲထွက်ပြေးသွားခဲ့တာလို့ယူဆထားတာပါပါရီမြို့တော်တိုက်ခိုက်မှုကိုအဓိကကြိုးကိုက်ဆင်ခဲ့သူအဗ်ဒယ်ဟာမစ်အဘ်ဦးကတော့ပြီးခဲ့တဲ့ပုတ်ထူနေ့ကပါရီမြို့မြောက်ပိုင်းစင်ကြေဘုံတစ်ခုကိုရဲတပ်ဖွဲ့ကစီးနှင်းဝင်ရောက်ချိန်အတွင်းမှာတိုက်ဆုံခဲ့ပါတယ်။ဘရက်ဆဲမြို့မှာတော့ဒီကနေ့တင်းလာနေမှာမြောက်ရထားတွေနဲ့စာတင်ကြောင်းတွေကိုပိတ်ထားပါတယ်။မြို့တော်မှာလုံခြုံရေးအထူးတင်းကျပ်ထားပြီးမြို့နေလူစုကိုလည်းဒီအိမ်ထဲကနေအိမ်အပြင်မထွက်ဖို့တတိပေးထားတာ၃ရက်မြောက်ရှိပါပြီ။ပါရီမြို့မှာဆိုရင်လည်းလူသွားလာသည့်တာနဲသွားတဲ့မြို့တော်လမ်းမတွေပေါ်မှာတင်းငွေနေနေနောက်မှာလုံခြုံရေးတပ်ဖွဲ့တွေထူထပ်ထပ်စောင့်ကြပ်နေကြပါတယ်ရှင်။
ပြည်သူ့သမ္မတဖရန်ဆွာအော်လန်နဲ့အမေရိကန်သမ္မတဘရက်ကိုဘာမာတို့မနေ့ပြန်အင်္ဂါနေ့မှာတွေ့ဆုံကြဖို့ရှိပါတယ်။အစ္စလာမစ်အစွန်းရောက် ISIS စစ်သွေးကြွားတို့ကိုချေမှုန်းရင်းနဲ့စီးရီးယားပြည်တွင်းစစ်ကိုနိုင်ငံရေးအရာဖြေရှင်းနိုင်ရင်နီးလန်းရှာဖို့နိုင်ငံတကာကိုတွားရောက်နေတဲ့ခီးစဉ်တစ်စိတ်တစ်ပိုင်းဖြစ်နေအမေရိကန်သမ္မတနဲ့တွေ့ဆုံမှာဖြစ်ပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံတွင်းက ISIS စစ်သွေးကြွားပြစ်မှတ်တွေကိုလေကြောင်းကနေတနည်းကြော်ကြားတိုက်ခိုက်လာတဲ့အမေရိကန်ဦးဆောင်တဲ့မဟာမိတ်တွေကြားနောက်ထပ်ပူးပေါင်းဆောင်ရွက်မှုတွေကိုခေါင်းဆောင်အုပ်တို့ဆွေးနွေးကြမယ်လို့အမေရိကန်သမ္မတအင်ဂျီရောကပြောပါတယ်ပြင်းထန်စစ်လေရင်တွေကလေကြောင်းတိုက်ခတ်မှုတွေကိုပါဝင်ဆင်နေနေပြီးနောက်ထပ်ပြင်းထန်တဲ့အရေးယူရေးအစီအစဉ်ထဲမှာတော့ဆီးရီးယားနိုင်ငံကိုမြေပြင်တပ်တွေဆစ်လွတ်တာပါဝင်စစ်စင်ရေးတိုးချဲ့မှုတွေတော့မပါဝင်ဘူးလို့တာဝန်ရှိသူတွေက Reuters သတင်းဌာနကိုပြောဆိုထားပါတယ်။ပြင်းထန်သမ္မတအော်လန်ကတော့ဆီးရီးယားနိုင်ငံပေါ်တိုက်ခိုက်မှုတွေကိုပြင်းထန်စစ်တပ်ကအရှိန်မြှင့်မယ်လို့ဒီကနေ့မှထပ်လောင်းပြောပါတယ်။အမေရိကန်သမ္မတအိုဘားမားနဲ့တွေ့ဆုံဖို့ပြင်းထန်နိုင်ငံကနေမထွက်ခွာခင်ပြင်းထန်သမ္မတအော်လန်ကဒီကနေ့မှပဲဗြိတိန်ဝန်ကြီးချုပ် David Cameron နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်
ဆီးရီးယားနိုင်ငံမြောက်ပိုင်းကိုအမေရိကန်ထုတ်တက်ဖွဲ့တွေသိမ်းဆားခဲ့မှသွားရောက်ပြီးအဲ့ဒီဒေသကလက်နက်ကိုင်အဖွဲ့တွေနဲ့အမေရိကန်ဦးဆောင်တဲ့ညွှန်ပေါင်းအဖွဲ့တွေရဲ့အားရစစ်သွေးကြွချေမှုန်းရေးလုပ်ငန်းတွေမှာအဖြစ်ကူညီသွားမယ်လို့အမေရိကန်ဆိုရရာရှိတူကပြောပါရယ်ဒီတက်ဖွဲ့တွေဆီးရီးယားကိုဘယ်ချိန်သွားရောက်မယ်ဆိုတဲ့အချိန်အထိကြကိုတော့အမေရိကန်ဆိုရကပြောဦးမှာမဟုတ်သေးတဲ့အကြောင်းတနင်္ဂနွေနေ့က CBS ရုပ်သံရဲ့ Face the Nation အစီအစဉ်မှာလက်ထောက်နိုင်ငံသားရေးဝန်ကြီး Brett McGurk ကပြောဆိုသွားတာပါပြီးခဲ့တဲ့လတုန်းကသမ္မတဥဘာမာကဒီအမေရိကန်တပ်ဖွဲ့150ကိုဆီးရီးယားကဒေသခံ Arab Cut နဲ့ Turkmen တပ်ဖွဲ့တွေနဲ့အတူလက်တွဲဆောင်ရွက်မဲ့စစ်သွေးကြွချေမှုရေးလုပ်ငန်းတွေအတွက်ဆေးလုပ်ဖို့အမိန့်ပေးထားတာပါ။အမေရိကန်ပြည်ထောင်စုဟာအားရစစ်သွေးကြွနဲ့စစ်ပွဲဆင်နွှဲနေတာဖြစ်ပြီးတော့ဒီစစ်ပွဲမှာနိုင်ငံကအတိုင်းအဝိုင်းတစ်ခုလုံးကလည်းပါဝင်သင့်တယ်လို့ Mr. Macker ကပြောဆိုခဲ့ပါတယ်ရှင်။
ISIS စစ်သွေးကြွတွေအပေါ်ချေမှုန်းမှုတွေမှာညှဉ်းညွတ်တဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေပြီးစစ်သွေးကြွတွေတနည်းကြာဆုံးရမယ်ဆိုတာကိုအပြည့်အဝယုံကြည်ထားတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောပါရတယ်။ Arab စော်ဘွားများပြည်ထောင်စုရွေးကြီးကိုရောက်ရှိနေတဲ့ခီးစဉ်တွင် NBC ရုပ်မြင်သံကြားရဲ့ Today Show အစီအစဉ်မှာဝန်ကြီးကယ်ရီကစစ်သွေးကြွချေမှုန်းရေးမဟာဗျူဟာချမှတ်လှုပ်ဆောင်နေတယ်ဆိုတာနဲ့ ISIS အဖွဲ့အပေါ်နိုင်ငံတကာညွန်ပေါင်းအဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေကိုဦးဆောင်နေတဲ့အမေရိကန်ကသူ့ရဲ့လုပ်ငန်းတွေကိုအရှိန်မြှင့်ဆောင်ရွက်နေတဲ့အကြောင်းပြောသွားပါတယ်။ပြင်သစ်လေဗနန်နဲ့အီဂျစ်နိုင်ငံတွေမှာဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေဟာအီရန်နဲ့ဆီးရီးယားမှာရှိတဲ့ ISIS စစ်သွေးကြွတွေရဲ့လှုပ်ဆောင်မှုတွေကြောင့်ဖြစ်တယ်လို့ဆိုပြီးလာမယ့်ရက်တွေအတွင်းအီရန်နဲ့ဆီးရီးယားနှစ်နိုင်ငံမှာညွန်ပေါင်းအဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေကိုတိုးမြင့်သွားနိုင်ဖို့မျှော်လင့်တယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။ယူအေနိုင်ငံခီးစဉ်ပထမခီးတစ်ထောက်အဖြစ်အဘူဒါဘီမြို့ကိုရောက်ရှိနေချိန်မှာတော့ဝန်ကြီးကယ်ရီဟာအင်ရှေ့ဇန်မင်းသားရှိခ်မိုဟာမက်ဘင်ဇီယက်အန်နီဟာနဲ့တို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီခီးစဉ်ပြင်တော့အစ္စရေးနိုင်ငံကိုလည်းသွားရောက်မှာဖြစ်ပါတယ်ရှင်
။ရုရှားသမ္မတဗလာဒီမီယာပူတင်ဟာဆီးရီးယားရေးကိစ္စနဲ့ပတ်သက်ပြီးအီရန်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့အတွက်တီဟရန်မြို့ကိုရောက်ရှိနေပါတယ်။အီရန်ကို၈နှစ်အတွင်းမှာပထမဆုံးလာရောက်တဲ့အခုခီးစဉ်အတွင်းမှာမစ္စတာပူတင်ဟာအီရန်ဘာသာရေးခေါင်းဆောင်အယာတိုလာအလီခါမီနီနဲ့ဒီကနေ့တွေ့ဆုံခဲ့ပါတယ်။ရုရှားအနေနဲ့ဆီးရီးယားပြည်ပကမှာထဲထဲဝင်ဝင်ပါဝင်ပတ်သက်လာခဲ့တာအခုဆိုရင်၃လနီးပါးရှိလာပါပြီ။မစ္စတာပူတင်ဟာတဘာဝတန်းငွေတင်ပို့ရောင်းချတဲ့နိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့အတွက်အီရန်နိုင်ငံကိုတရက်တာခီးရောက်ရှိနေချင်းဒီဆွေးနွေးပွဲအပြင်ပန်းမှာအီရန်ခေါင်းဆောင်တွေနဲ့ဆီးရီးယားရေးတည်တံ့တွေ့ဆုံဆွေးနွေးတာဖြစ်ပါတယ်။ရုရှားနဲ့အီရန်တို့ဟာဆီးရီးယားမှာ2011ခုနှစ်ကစပြီးတော့လူပေါင်း3သိန်းခွဲတည်ဆုံခဲ့ရပြီဖြစ်တဲ့ပြည်တွင်းစစ်ပရိပတ်ခါမှာဆီးရီးယားသမ္မတဘက်ရှားအာဆတ်ဘက်ကနေထောက်ခံပံ့ပိုးပေးနေတဲ့နိုင်ငံတွေဖြစ်ပါတယ်။ဆီးရီးယားအကြမ်းဖက်မှုတွေကြောင့်လူပေါင်းတန်းနဲ့ချီရလဲအိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေကြတာပါ။ရုရှားစစ်တပ်ဟာစက်တင်ဘာလနှောင်းပိုင်းအတွင်းဆီးရီးယားနိုင်ငံအတွင်းကဒီလက်နက်ကင်တပုံအဖွဲ့တွေအပေါ်တိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့တဲ့အပြင် IS သွေးကြွတွေအပေါ်လေကြောင်းထိုးစစ်ဆင်မှုတွေကိုလည်းလှုပ်ဆောင်ခဲ့ပါတယ်ရှင
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့ဖလိုက်တိုမီတာ24 kHz 1239ဖိုင်တိုမီတာ25 kHz 11965ဖိုင်တိုမီတာ32 kHz 9323ဖိုင်တိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေတနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်။ကချင်ပြည်နယ်ဖားကန်ဒေသမှာကြောက်စိမ့်တူးဖော်တဲ့မြေစာပုံပြိုကျမှုကြောင့်တေဆုံးသူအနည်းဆုံး113ဦးထိရှိလာပြီဖြစ်ပြီးပျောက်ဆုံးသူတွေကိုဆက်ပြီးရှာဖွေနေပါတယ်။တေဆုံးသူတို့ရဲ့ရော့လောင်းတွေကိုဘယ်သူဘဝဖြစ်တယ်ဆိုတာကိုတော့မိသားစုဝင်တွေနဲ့မိတ်ဆွေတွေဖော်ထုတ်ထားနိုင်ပြီဖြစ်ပေမဲ့ဘယ်သူဘဝမှမသိကြသေးသူတွေရဲ့ရော့လောင်းတွေကိုတော့အပြာရောင်မိုးခါစားတွေနဲ့ထုတ်ပို့ထားပါတယ်။နောက်ထပ်လူ100လောက်ပျောက်ဆုံးနေစေဖြစ်တယ်လို့အရာရှိတို့ကပြောပါတယ်။ဖားကန်ဒေသမှာနေထိုင်ကြသူတွေရဲ့အဆင်းတွေမရှိတာကြောင့်အခုမြေစာပုံပြီးခဲ့ရသူအရေးအတွက်အတိအကျမသိဘူးဆိုပြီးလဲဖားကန်မြို့နယ်အုပ်ချုပ်ရေးမှူးကပြောထားပါတယ်။ဒီနေ့အတွင်းဖားကန်ဒေတာမှာမြေစာပုံပြိုချမှု၄ချိန်ဖြစ်ခဲ့ပြီးအခုဒီချိန်ကတော့အဆိုးအဝါဆုံးလည်းဖြစ်ပါတယ်။ကျောက်စိန်တူဖော်ရေးလုပ်ငန်းတွေကဆွန့်ပစ်ထားတဲ့မြေစာပုံမှာရေမစေးကျောက်ရှာဝေးအသက်မွေးကြတဲ့ကျောက်တူးသူတွေမြေစာပုံပြိုချပြီးတော့တည်ဆုံးခဲ့ကြရတာဖြစ်ပါတယ်ရှင်။
မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာတနင်္လာနေ့ကပြီးဆုံးသွားခဲ့တဲ့နှစ်ရက်ကြာရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးဆုံးသက်နေမှာအာဆီယံလက်ချောက်ဥက္ကဋ္ဌတာဝန်ကိုမလေးရှားကလာအိုနိုင်ငံကိုလွှဲပြောင်းပေးလိုက်ပါတယ်။2015ခုနှစ်ထိပ်သီးအစည်းအဝေးကိုအာရှနိုင်ငံအဖြစ်လက်ခံကျင်းပတဲ့မလေးရှားမှာအမေရိကန်တရုတ်အိန္ဒိယရုရှားဂျပန်နဲ့ရှေ့တောင်အာရှနိုင်ငံတွေကခေါင်းဆောင်တွေအပါအဝင်နိုင်ငံပေါင်း18နိုင်ငံကခေါင်းဆောင်တွေစုဝေးတက်ရောက်နေကြတာပါ။ပြည်ထောင်နိုင်ငံပါရီမြို့တော်ဒီမာလီနိုင်ငံနဲ့လက်ဘနိုနိုင်ငံတွေမှာမကြသေးခင်ကအကြမ်းဖက်တိုက်ခိုက်ခံရမှုတွေဖြစ်ခဲ့ပြီးတဲ့နောက်အကြမ်းဖက်ဝါရနှိမ်နင်းပို့ပြီးတော့အပြင်းထန်လုသွားကြဖို့ခေါင်းဆောင်တွေကနှုတ်ဆော်ခဲ့ကြပါဗျ။ အစည်းအဝေးတွေမှာပါဝင်တက်ရောက်တဲ့ကုလသမဂ္ဂအတွေ့အမှုချုပ်ဘန်ကီမွန်ကလည်းအကြမ်းဖက်ဝါဒကိုအမြင့်ပြတ်ချေမှုန်းရေးရုရှားနဲ့အမေရိကန်ပြည်ထောင်စုတို့ပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းခဲ့ပါတယ်။အစွန်းရောက်ဝါဒနဲ့အကြမ်းဖက်မှုတွေကိုတိုက်ဖျက်ရေးဆိုင်ရာပြည်ပြည်စုံတဲ့အစီအစဉ်တစ်ခုကိုနောက်နှစ်အစောပိုင်းမှာတူချပြမယ်လို့လည်းကုလသမဂ္ဂအတွေ့အမှုချုပ်ကပြောပါတယ်။အာဆီယံနိုင်ငံတွေနဲ့တရုတ်နိုင်ငံအကြားတောင်တရုတ်ပင်လယ်ရေပြင်ပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေနဲ့အပါအဝင်ဒီဒေသတွင်းဆိုင်ရာတခြားကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြပါရစေရှင်
။အီရန်နိုင်ငံမှာဖမ်းဆီးထိန်းသိမ်းထားတဲ့ Washington Post သတင်းတောက်ဂျေဆယ်ရဇိုင်းန်ကိုပြီးခဲ့တဲ့လကတရှိမှုဆွဆွဲချက်နဲ့အပြစ်ရှိကြောင်းဆုံးဖြတ်ခဲ့ပြီးတဲ့နောက်အတိအကျသတ်မှတ်မထားတဲ့ထောင်ဒဏ်ချမှတ်လိုက်တဲ့အကြောင်းအီရန်ကမနေ့တနင်္ဂနွေနေ့ကပြောပါရစေ။ရဇိုင်းအပေါ်ထောင်ဒဏ်ချမှတ်မှုကိုအီရန်တရားစီရင်ရေးအဖွဲ့ပြောခွင့်ရဂိုလန်ဟူစိန်မိုဆနီအီဂျာဟီကအီရန်အစိုးရပိုင်းရုပ်သံဌာနရဲ့ဝက်ဘ်ဆိုက်ပေါ်မှာထုတ်ပြန်ကြေညာခဲ့တာဖြစ်ပေမဲ့နောက်ဆုံးအဆင့်ဆုံးဖြတ်ချက်တော့မကျသေးဘူးလို့ပြောထားပါတယ်။ထောင်ဒဏ်သက်တမ်းကိုလည်းသူကမပြောထားပါဘူး။ရဇိုင်းရဲ့ရှင်နေလိုင်လာအက်ဆန်ကတော့အခုကိစ္စသူတို့ကိုအတိပေးအကြောင်းကြားတာမရှိသေးဘူးလို့ပြောပါတယ်။အမေရိကန်နိုင်ငံသား၏ဌာနကလည်းရဇိုင်းယန်အပေါ်ထောင်ဒဏ်ချမှတ်မှုကိုပဲဖြတ်ပြီးမိသားစုတွေစီပြန်နိုင်အောင်သူ့ကိုချက်ချင်းပြန်လွှတ်ပေးဖို့အီရန်အစိုးရကိုတောင်းဆိုထားပါတယ်ရှင်
။အစ္စရေးနိုင်ငံဂျေရုဆလင်မြို့မှာပါလက်စတိုင်းစစ်တပ်ရဲ့အမျိုးသမီးနှစ်ဦးကကက်ကြီးနဲ့ထူတိုက်ခိုက်တဲ့ဖိအက်တစ်ခုဖြစ်ပြီးတဲ့နောက်မှာအစ္စရေးရဲကတနက်နေ့ပစ်ခတ်ခဲ့တာမှာတော့တိုက်ခိုက်သူစစ်တပ်တအုပ်သေးဆုံးပြီးနောက်တဦးကတော့ဒဏ်ရာရရှိခဲ့ပါတယ်။တိုက်ခိုက်သူလူဦးကအသက်80အရွယ်ပါလက်စတိုင်းတအုပ်ကိုအစ္စရေးတအုပ်လို့ထင်ပြီးတော့မှားယွင်းတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။အစ္စရေးကိုတင်ပြထားတဲ့ဂျော်ဒန်မြစ်အနောက်ဘက်ကမ်းမှာတနင်္ဂနွေနေ့ကအလားတူတိုက်ခိုက်မှုတွေဆက်တိုက်ဖြစ်ပွားခဲ့တဲ့အထက်မှာအခုဖြစ်ရက်ကတော့နောက်ဆုံးပါ။မနေ့ကတနင်္ဂနွေနေ့တုန်းကလည်းပါလက်စတိုင်းမျိုးသားတဦးကအသက်22နှစ်အရွယ်မျိုးသားတဦးရဲ့ဦးခေါင်းနဲ့ရင်ဘတ်တို့ကိုတန်းနဲ့အချက်ပေါင်းများစွာထိုးတက်ခဲ့ပြီးစစ်သားတွေကသူ့ကိုပစ်ခတ်ခဲ့ရတယ်လို့စစ်တပ်ကပြောပါရယ်။တနင်္ဂနွေနေ့အစောပိုင်းမှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတစ်ခုကတော့စစ်တပ်အခြေစိုက်စခန်းရဲ့ဝင်ပေါက်မှာမျိုးသမီးတစ်ယောက်ကဓားကိုဆွဲထုတ်ပြီးအရက်သားတွေကိုချဉ်ကပ်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါရယ်ရှင်။
တနင်္လာနေ့ညပိုင်းထိုက်တန်ရောက်သတင်းတွေကိုမခင်ဖြူတွင်နဲ့မသိငေးထိုက်တို့ကပြောပြပေးခဲ့တာပါရှင်။ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုစတိုက်တင်ဆက်ပေးသွားပါမယ်။မကြသေးခင်ကဆာလို့တိုက်ပွဲတွေဖြစ်ပွားနေတဲ့ကိစ္စတွေနဲ့ပတ်သက်လို့ရှမ်းပြည်တမရော်မြောက်ပိုင်း SSPP SSA နဲ့မြန်မာအစိုးရကိုယ်စားလှယ်တွေဆွေးနွေးခဲ့ကြပေမဲ့လည်းသဘောတူညီချက်တစုံတရာတော့မရခဲ့ကြပါဘူး။မြန်မာအစိုးရတာဝန်ရှိသူတွေနဲ့ရှမ်းလက်နက်ကိုင်တပ်ဖွဲ့တွေကြားနေပြည်တော်မှာဆွေးနွေးနေကြတဲ့တစ်ချိန်တည်းမှာပဲရှမ်းပြည်နယ်တွေမှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။နှစ်လနီးပါးကြာစစ်ရေးသိမ်းမှန်မှုကိုဖြေလျှော့ဖို့အတွက်မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ခေါင်းဆောင်တွေနဲ့မြန်မာစိုးရကုစလေ UPWC တို့ကနေဒီကနေ့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီကနေ့တွေ့ဆုံဆွေးနွေးမှုမှာတပ်ပိုင်းဆိုင်ရာနေရာချထားရေးပိုင်းမှာအခြေတင်ဆွေးနွေးခဲ့ကြပေမဲ့သဘောတူညီချက်မရရှိခဲ့ဘူးလို့မြောက်ပိုင်းရှမ်းပြည်တပ်မတော်ဒုတိယသွေးရမှုစိုင်းခန်းတီကအခုလိုပြောပါတယ်။
ပေးယူမတည့်တည့်လေဒီတက်ပြောင်းရှိပေါ့တူတက်ကိုတက်ချင်းချင်းနဲ့ဘုလက်ရှိကျွန်တော်တက်တယ်နေရာရွာနေရာတွေစိုက်တော့ဆောက်ပါဖို့ပေါ့ဒီကလိုင်းနဲ့ပချမ်းကိုပြလမ်းမင်းယူမင်းကလိုင်းနဲ့ပချမ်းကိုဖိချလို့ရှိလို့ကလိုင်းမချတော့ဒါအလုံးရှိခိုင်းတာရှိခိုင်းဆိုတော့ဒီတက်ကအရှိတက်ကလည်းဒီလိုတူလိုက်ရတော့လက်မခံနိုင်ဘူးလေဒါဒီပြည့်မြားတွေပြန်ညှိနှိုင်းရမှာလေတက်နေချလိုက်ရပြန်ညှိနှိုင်းမှာ
မြောက်ပိုင်းရှမ်းပြည်တပ်မတော်ဖွဲ့တွေအနေနဲ့မိုင်းရှူမိုင်းနောင်ကာလန်မြောက်ဘက်ချမ်းကိုစုခွာပေးဖို့မြန်မာစိုးရကုစလေဘက်ကတောင်းဆိုခဲ့တာနဲ့ပတ်သက်ပြီးဒီကနေ့အစည်းအဝေးမှာရှေ့မတူတာပဲဖြစ်ပွားခဲ့ပါတယ်။မြောက်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့မြန်မာစိုးရကုစလေဖွဲ့နဲ့ဆက်လက်ဆွေးနွေးသွားမှာဖြစ်ပြီးမြန်မာကုစလေဘက်ကတောင်းဆိုချက်ကိုလက်ခံမခံဆိုတာကိုတော့ SSPP SSA ဘူကော်မတီရဲ့ဆုံးဖြတ်ချက်ပေါ်မှာမူတည်တယ်လို့ဒုတိယသွင်းမှုဆိုင်းခန်းတီကပြောပါတယ်။အခုလိုနှစ်ဖက်တွေ့ဆုံဆွေးနွေးနေတဲ့အချိန်တည်းမှာပဲရှမ်းပြည်နယ်တောင်ပိုင်းမိုင်းရှူမြို့နယ်မိုင်းအံ့ရွာဘက်မှာ SSPP တပ်စခန်းကိုမြန်မာစစ်တပ်ကနေပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့မြောက်ပိုင်းရှမ်းပြည်တပ်မတော်ဗဟုသဏ္ဍာန်ချုပ်ကဘူမူဆိုင်ခန်းကနေအခုလိုပြောပါတယ
်ဒီနေ့ချိန်မှာ15မိနစ်မှာသူတို့ကအခြေလက်စပြစ်တော်နော်ခုနာနာဆက်ကြလို့မပြီးတော့မိုင်းရှူမြို့နယ်ကိုမိုင်းရွာမှာပေါ့သူတို့ကလည်းချိန်နဲ့ပြစ်တာအလုပ်တွေအားကျော်လောက်ရှိနေတယ်ကျွန်တော်တို့ကသူတို့တောက်ဆိုင်တော့ဘူးသူတို့ကကျွန်တော်တို့စီကိုလာတိုက်တော့ကျွန်တော်တို့လည်းမိကိုခုခံတာတော်လိမ့်မယ်
အခုလိုဖြစ်ပွားနေတဲ့တိုက်ပွဲရဲ့ထိခိုက်မှုအခြေအနေကိုတော့မသိရှိသေးဘူးလို့လည်းသူကဆိုပါတယ်။နိုဝင်ဘာလ18ရက်နေ့ကမြန်မာတပ်မတော်ရှေ့ပိုင်းတိုင်းစစ်ဌာနချုပ်ကနေပြစ်ခတ်တိုက်ခိုက်မှုမပြုလုပ်ဖို့အကြောင်းကြားလာပြီးတိုက်ပွဲငြိမ်သက်ရာကနေဒီကနေ့မှတိုက်ပွဲပြန်လည်ဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်။တပြည်လုံးအတိုင်းအတာပြစ်ခတ်တိုက်ခိုက်မှုရစရေး NCA လက်မှတ်ရေးသူဖို့အစဉ်သင့်မဖြစ်သေးတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ကိုအောက်တိုဘာလ6ရက်နေ့ကစပြီးတော့မြန်မာတပ်မတော်ဘက်ကနေစတင်ထူးစစ်ဆင်တိုက်ခိုက်လာခဲ့တာပါ။အခုလိုနှစ်ဖက်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်GT မိုင်းနောင်မိုင်းရှူမြို့နယ်အတွင်းကျေးရွာကထောင်နဲ့ချီတဲ့ကျေးရွာသားတွေစစ်ဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်။ Lashi Sibi Shang Yuatari Ninele, Miapan Shami Tamarone, Miamasu Yaruja, Tuiso, Sunim Hupo, Miolim Husini Jabime, Akulu, SSPP Begu, Tasu Kaina Kesabi, Tapampian let Tosis in Mujau, Ninchan Yi Lungan Simbo, Yungi Mukapian Nisi Relu, Shamine Siyachin is Saki Du, Shantano Set Rentana Edi Rajo, Sain Mingan, Kulu Tonga Tavare.
ยังคงมายินชันเย่ด้วยเป็นสองดอกเมสุเร่แต่ที่เนี่ยตับยังไงบ่เนาะที่โนเวมเบอร์เช็คโก้กันในวิดอมานาเซนเนี่ยที่ก็ไปไปเลยมันพิเคบุยังจะเห็นสิบปีช่วงนี้เลยต้องขาดเลยดีกาดีเกย์ซานเนี่ยปัจจัยวิดอมาตัวตัวเลี้ยวงวันตาไปเลยเขามีตัวตัวเลี้ยวเปลี่ยวใจเลยคันนี้ยังยังไม่ก้าวดีไปเลยเยี่ยยอดไม่เตี้ยยอดไม่สุเร่บ่บ่เนาะที่มึง สู่มึงน้องจะตัดสินใจกับน้องสาวไปบ้านสุดเลยแต่ยังเนี่ยเดี๋ยวสุดเลยเชิงมาดีสุดยอดทำโลกาเลยมึงน้องอยู่ไปกูสิ่งนั้นเนี่ยสีบางตรงเสียจอปูลาเลยเอ้าลูทัวมีนอตตัวเลี้ยวล้านว่าเลยอาตัยว่าจีเจียงสีน้อยดมลาสุดวิจอมมันล้านว่ารอยังเช่นยี่สีน้อยเนี่ยสุดเลยอ่ะฉันลูทัวเนี่ยเอสเอสซีพีเอสเอสเอก้าเตยยงจีมูเปียดยานี่เนี่ยเชิงมาดีลูมีทัดโลกโตยงจีมูดีสาวยามาปูวิจอมมาที่ใครเล่นเนี่ยลูเราเข็มมีเลยที่เล่นในภาพว
မှုဆိုင်စုတို့ဥဆောင်တက်ရောက်ခဲ့ကြသလိုမြန်မာဆိုရငင်းချမ်းရေးကုစရဲဘက်ကဝန်ကြီးဦးအောင်မင်းဝန်ကြီးဦးသိန်းစော်တို့ဥဆောင်ပြီးတက်ရောက်ခဲ့ကြပါတယ်။နိုဝင်ဘာလ10ရက်နေ့ကတည်းကအခုထိဖြစ်ပွားခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုတွေမှာမြန်မာတပ်မတော်ဘက်ကလေကြောင်းကူစစ်လေယာဉ်တွေနဲ့တုံးပြီးတိုက်ခတ်ခဲ့တယ်လို့ SSPB ဘက်ကပြောဆိုမှုတွေရှိနေတယ်လို့မြန်မာတပ်မတော်ဘက်ကတော့မိုင်းနှံမြို့နယ်ထဲကတပ်မတော်တပ်စခန်းကို SSPB ဘက်ကတိုက်ခတ်ခဲ့လို့အခုလိုနေမြေရှင်းလင်းရေးတွေလှုပ်ဆောင်နေတယ်လို့လည်းကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။
နိုင်ငံအိမ်မင်းများတင်ပြသွားတာပါရှင်။ခုတော့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်အကြောင်းတင်ပြပါမယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါ်ကောင်းဆောင်ဒေါအောင်ဆန်းစုကြည်သမရဦးသိန်းစိန်တို့အပြင်အစိုးရတာဝန်ရှိသူတွေအရက်ဖက်အဖွဲ့အစည်းတွေနဲ့ပါတွေ့ဆုံဖို့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်မြန်မာနိုင်ငံကိုဒီကနေ့ပဲရောက်ရှိသွားပါတယ်။ဒီကနေ့ရန်ကုန်မြို့မှာတက်ကြွလှုပ်ရှားသူတွေနဲ့တွေ့ဆုံရမှာတော့ရွေးကောက်ပွဲလွန်ကာလအတွင်ကူးပြောင်းရေးအတွက်လိုအပ်ချက်တွေကိုအပြန်အလှန်ဆွေးနွေးဖလှယ်ခဲ့ကြတာပါ။အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့မိုက်အင်ဂျင်နိုင်ကတင်ပြထားပါရရှင်
။နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့တမိုင်းဝင်ရွေးကောက်ပွဲမှာပါဝင်မဲပေးခဲ့ကြတဲ့မြန်မာပြည်သူတွေနဲ့သက်ဆိုင်သူအားလုံးကိုအမေရိကန်ပြည်ထောင်စုကချီးကျူးဂုဏ်ပြုတဲ့အနေနဲ့လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ဟာမြန်မာနိုင်ငံကိုရောက်ရှိလာတာဖြစ်တယ်လို့ရန်ကုန်အမေရိကန်တန်ယုံရဲ့ပြောခွင့်ရပုဂ္ဂိုလ်က VOE ကိုပြောပါတယ်
He will encourage everyone he meets with to work together with a spirit of unity to form an inclusive representative government that reflects
the ပြည်သူတွေရဲ့ဆန္ဒကိုထင်ရှားစေမဲ့အားလုံးပါဝင်တဲ့အစိုးရတရားဖွဲ့စည်းနိုင်ရေးအတွက်ညီညွတ်တဲ့စိတ်ဓာတ်နဲ့အတူတကလက်တွဲဆောင်ရွက်ကြဖို့သူ့အနေနဲ့ပြည်ဆောင်ဆွေးနွေးနေတဲ့သူတိုင်းကိုတိုက်တွန်းသွားမှာဖြစ်ပါတယ်။လက်ထောက်နိုင်ငံရဲ့ဝန်ကြီးဒန်နီယယ်ရက်ဆယ်ဟာသမရဦးသိန်းစိန်နဲ့အစိုးရထိပ်ပိုင်းတာဝန်ရှိသူတွေပြီးတော့ဒေါအောင်ဆန်းစုကြည်အရက်ဖက်အဖွဲ့အစည်းကိုယ်စားလှယ်တွေနဲ့ပြည်တွင်းမှာရှိတဲ့ပါဝင်ပတ်သက်သူအားလုံးကိုတွေ့ဆုံဖို့နိုဝင်ဘာလ23ရက်ကနေ24ရက်အထိရန်ကုန်နဲ့နေပြည်တော်ကိုသွားရောက်မှာဖြစ်ပါတယ်
။တနင်္လာနေ့ဒီကနေ့မှာဒန်နီယယ်ရက်ဆယ်ဟာအရက်ဖက်လူအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ရွေးကောက်ပွဲအလွန်ကာလအခြေအနေတွေနဲ့ပတ်သက်ပြီးအမြင်ချင်းဖလှယ်ခဲ့ကြကြောင်းဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့88မျိုးဆက်ငင်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကောင်းဆောင်ဦးကိုကိုကြီးက VOE ကိုပြောပါတယ်။
အဲဒီကကတော့ဒီရေကောက်ကျဲအလွန်နိုင်ငံရေးအခင်းကျင်းနဲ့ပတ်သက်ပြီးတော့ဟိုကျွန်တော်တို့အမြင်ချင်းဆက်လက်ဖြစ်ပါတယ်။အဲတော့ကျွန်တော်တို့ကလည်းဒါအမေရိကန်နိုင်ငံအစိုးရကိုရောပြည်သူကိုရောကျွန်တော်တို့ဒီမိုကရေစီရေးထိရှားမှုမှာအားပေးနေခဲ့တဲ့အတွက်ကျွန်တော်တို့ကကျေးဇူးတင်တယ်။ဆိုတော့ဒီချိန်မှာပဲကျွန်တော်တို့ဒီအခုအပြောင်းကာလမှာဟိုအကဲဆက်တဲ့ကိစ္စတွေပေါ့လေအဲ့ဒါတွေနဲ့ပတ်သက်ပြီးကျွန်တော်တို့ပေါ်မှာနာလည်းမှုရှိစေခြင်းနဲ့အထူးသဖြင့်ကျွန်တော်တို့ဒီစစ်ပယ်အရက်ဖက်ဆက်ဆံရေး communal rights တွေပေါ့ကျွန်တော်တို့ဒီမှာရှိတဲ့လူမျိုးရေးဘာသာရေးအတွက်ပေါင်းတဲ့ကိစ္စတွေမှာလည်းပဲနိုင်ငံတကာကသုံးသပ်တာတွေညင်တာတွေနဲ့လက်တွေ့ဒီမှာဖြစ်နေတဲ့အခြေအနေတွေနဲ့ဒါထဲမှာဘလောက်တင်တင်မှုမှုတိုင်ကျဖို့လိုအပ်တယ်ဆိုတဲ့ကိစ္စတွေပေါ့နော်အဲ့ဒါတွေကျွန်တော်တို့ပြောပြပါတယ်ရှင်းလင်းပြပါတယ်
ရွေးကောက်ပွဲအပြီးအနိုင်ရပါတီဖြစ်တဲ့ NLD ကိုအာဏာလွှဲပြောင်းရေးချောမွေ့စေရေးသဘောထားအမြင်နဲ့ပတ်သက်ပြီးတော့လဲဒန်နီယယ်ရက်ဆယ်နဲ့တွေ့ဆုံတဲ့ပွဲမှာဆွေးနွေးခဲ့တယ်လို့လည်းဥက္ကူကြီးကပြောပါတယ်
။ဒီကျွန်တော်တို့ကဒီလူမျိုးရဲ့ရွေးချယ်မှုပေါ့ဒါလူမျိုးရဲ့စိတ်ဆက်မှုကိုကျွန်တော်တို့ကဒါဂုဏ်ပြုရမယ်လေးစားရမယ်ဒါကြောင့်မလို့အခုကျွန်တော်တို့ဒါသစ်တော်နိုင်ငံကြီးနဲ့တွေ့ပြီးတဲ့နောက်ပိုင်းမှာအတွက်ကနိုင်ငံတော်သမ္မတနဲ့ရော ကျွန်တော်ကကွေးဦးဆုံးနေရောဆက်လက်ပြုဆောင်ရှင်းလင်းပြီးတော့တိုင်းပြည်ရဲ့အရေးပါတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့နည်းနည်းဆိုင်ဆိုင်လေးရှင်းလင်းဖို့လိုတယ်ဆိုတာကိုကျွန်တော်တို့ပြောပြပါတယ်။ဒါနောက်တစ်ခုကတော့ဒီနိုင်ငံရဲ့အကြောင်းအရာမှာနိုင်ငံသားဆက်ဆံရေးနဲ့ပတ်သက်ပြီးနိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်တဲ့အမြင်တွေလည်းကျွန်တော်တို့ပြောပြပါတယ်မြို့
မြန်မာနိုင်ငံကိုရောက်ရှိနေတဲ့လက်ထောက်နိုင်ငံသား၏ဝန်ကြီး Daniel Russell ဟာတနင်္လာနေ့ကရန်ကုန်မြို့ဒုက္ခစည်းစိမ်လက်ဖက်ရည်ဆိုင်ကိုတွားရောက်ခဲ့ပြီးရွေးကောက်ပွဲနဲ့အနာဂတ်ဆိုင်ရာအမြင်တွေကိုလာရောက်စားတောက်နေကြသူတွေကိုမေးမြန်းခဲ့ပါတယ်။ American တယုံရဲ့ Facebook စာမျက်နှာမှာတော့လက်ရှိအစိုးရအနေနဲ့အစိုးရအသစ်ကိုအေးချမ်းစွာအာဏာလွှဲပေးရန်မျှော်လင့်ကြောင်းနဲ့အစိုးရအသစ်လက်ထက်မှာ American နဲ့မြန်မာဆက်ဆံရေးတိုးတက်ခိုင်မာအောင်လုပ်ဖို့မျှော်လင့်ကြောင်းလက်ဖက်ရည်ဆိုင်မှာလာရောက်စားတောက်ကြသူတွေကလက်ထောက်နိုင်ငံသား၏ဝန်ကြီး Russell ကိုပြောပြကြောင်းဖော်ပြထားပါတယ်ရှင်။
မအင်ဂျင်နိုင်စုံစမ်းတင်ပြသွားတော့ပါရှင် VOA ကလည်းတင်လာနေညဖက်တင်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဂျပန်အစိုးရနဲ့မြန်မာနိုင်ငံမှာနှောက်တက်လာမဲ့ NLD ဥဆောင်တဲ့အစိုးရတကြားနှစ်နိုင်ငံရင်းနှီးချစ်ကြည်မှုတွေခိုင်မာတဲ့စီးပွားရေးဆောင်ရွက်မှုတွေနဲ့လူမှုရေးပညာရေးအကူအညီတွေပို့ပြီးတော့မှဆက်သွယ်လုပ်ကိုင်လာဖို့ကိုဂျပန်လူမျိုးတွေနဲ့ဂျပန်ရောက်မြန်မာတွေကြားမျှော်လင့်ချက်တွေရှိနေပါတယ်ဂျပန်ဝန်ကြီးချုပ်ကရွေးကောက်ပွဲအနိုင်ရပါတီကောင်ဆောင်ဒေါအောင်ဆန်းစုကြည်ကိုဂုဏ်ပြုလွှာနေတူဂျပန်နိုင်ငံကိုလာရောက်ဖို့ဖိတ်ခေါ်လိုက်မှုဟာဂျပန်အစိုးရဘက်ကနောက်တက်လာမဲ့အစိုးရအသစ်အပေါ်ရင်းရင်းနှီးနှီးလက်ကမ်းကြိုဆိုလိုက်တာပဲလို့သုံးသပ်ပါတယ်အသေးစိတ်ကိုတော့မဆုမုံကတင်ပြပေးပါမယ်ရှင
်ဟုတ်ကဲ့ပါ2015ရွေးကောက်ပွဲမှာအစိုးရအသစ်တည့်ရဖွဲ့စည်းနိုင်ခွင့်ရတဲ့အထိထောက်ခံမဲ့အပြတ်အသတ်နဲ့အနိုင်ရလိုက်တဲ့အတိုက်ခံပါတီကောင်ဆောင်ဒေါအောင်ဆန်းစုကြည်ကိုဝမ်းမြောက်ဂုဏ်ယူတဲ့အကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကမြန်မာနိုင်ငံဆိုင်ရာအမျိုးသားပြန်လည်တင်ပြရေးဂျပန်အထူးကိုယ်စားလှယ်ယိုဟီအီဆာဆာကာဝါကနေတဆင့် NLD ကိုသတင်းစကားပါလိုက်ပါတယ်။ဒါအပြင်နောင်တက်လာမယ့်အစိုးရအသစ်ကိုအဓိကအခန်းကဏ္ဍကနေဥဆောင်မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အနေနဲ့ဂျပန်နိုင်ငံကိုအရင်ဦးဆုံးလာရောက်လည်ပတ်ဖို့ကိုလည်းဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကဖိတ်ကြားလိုက်တဲ့အကြောင်းဂျပန်နိုင်ငံသားရဲ့ဌာနကသတင်းထုတ်ပြန်ထားပါတယ်။ဒေါအောင်ဆန်းစုကြည်အနေနဲ့ဂျပန်အစိုးရရဲ့ဖိတ်ခေါ်မှုကိုလက်ခံပြီးတော့တွားရောက်မယ်မတွားရောက်ဘူးဆိုတာကိုတော့ NLD ဘက်ကတရားဝေထုတ်ပြန်ကြေညာခြင်းမရှိသေးပေမဲ့ NLD ပါတီရဲ့ဗဟိုလုံးမှုဆောင်အဖွဲ့ဝင်လည်းဖြစ်ပြောရေးဆိုခွင့်ရှိသူဥညံဝင်းဂျပန်ကိုလာမဲ့သတင်းပတ်မှာတွားရောက်ဖို့ရှိနေလို့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံဖို့စီစဉ်နေကြပါတယ်။အခုလိုမျိုးဂျပန်အစိုးရရဲ့နောက်တက်လာမဲ့အစိုးရတဲ့အပေါ်အရင်ဆုံးလက်ကမ်းကြိုဆိုလိုက်တဲ့အပေါ်ဂျပန်မြန်မာအရေးလေလာသူဂျပန်လူမျိုးသတင်းစာဆရာကြီးဥရွှေပါလို့ခေါ်တဲ့ဟီဇာအိုတနာဘဲကအခုလိုသုံးသပ်ပါတယ်
။ဆီအစိုးရကီကတိကဂျပန်အစိုးရဂျပန်နိုင်ငံသားရဲ့ဝန်ကြီးဌာနဟာ NLD နဲ့လည်းဆက်သွယ်ရှိခဲ့တယ်ထင်ပါလေ။ဆီအစိုးရကတော့ကြားကြားရှိပါမဟုတ်ဘူးတော့လေဂျပန်အစိုးရကမြင်နေတယ်ထင်ပါရဲ့။တော့သူဥဆောင်တဲ့ NLD ကနိုင်သွားတယ်ဆိုတော့ဂျပန်အစိုးရအနေနဲ့ကြိုးစားနေတယ်လို့ထင်ရပါတယ်။အေးဒီနောက်ပိုင်းအစိုးရအနာရမယ်NLD နဲ့ဒီတဲ့ပေါ်ကိုင်ကိုင်မြင်းမြင်းနဲ့ဆက်သွယ်ဖို့ဂျပန်အစိုးရအနေနဲ့ကြာရွယ်နေလေထင်ပါလေ။အဲဒါကြောင့်ဦးညောင်ဝင်းကိုလည်းဖိတ်တယ်၊လောစုကိုလည်းဖိတ်တယ်ဆိုတာကျွန်တော်အဲ့လိုပဲထင်ပါလေခင်ဗျ
။ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတဦးဖြစ်တဲ့မင်္ဂလာဒိုးအဖွဲ့ကဦးမျိုးတန်ကလည်းဂျပန်အစိုးရအနေနဲ့စီးပွားရေးကိုပဲအဓိကဦးစားပေးဆောင်ရွက်လေရှိပေမဲ့လို့ဒီမိုကရေစီအစိုးရအသစ်တက်လာချိန်မှာတော့ဂျပန်အစိုးရဘက်ကမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်တွေမှာလူမှုရေးပညာရေးကျန်းမာရေးစတဲ့ကူညီမှုတွေကိုပိုတိုးလုပ်ဆောင်လာနိုင်မယ်လို့ယူဆပါတယ
်ဂျပန်အစိုးရရဲ့ဟိုမူဝါဒကတော့သူကတော့စီးပွားရေးကိုအဓိကထားပြီးတော့ဦးစားပေးတာများပါတယ်အရင်ကလည်းဟိုကျွန်တော်တို့ဒီဒီမိုကရေစီတိုက်ပွဲတွေလုပ်နေတဲ့အချိန်မှာလည်းသူစီးပွားရေးကိုအဓိကထားပြီးတော့ ODA တို့ကတော့ကန့်ကွက်နေကြသူပေးခဲ့တာပဲလေအရင်စစ်အစိုးရဆက်သက်ပါလေအခုကတော့သူကတော့စုဒီမိုကရေစီဆိုတာတက်လာတဲ့အခါမှာသူကလူအမှုကိုမြန်မြန်ရယူခြင်းနဲ့အတွက်စီးပွားရေးကိုလည်းပမာပြပါသူသူများလည်းဥအောင်ဝင်လုပ်ခြင်းနဲ့ရွေးချက်တွေသူမှများစွာရှိနေဖို့ရပါတယ်ဂျပန်ကတော့ဒီဒီတဲ့ကိုစာဝများစွာကောင်းသူကတော့လုပ်မှာပဲလေငွေကြေးရောပညာရှင်ပိုင်းရောအကုန်လုံးဟိုသူကဝင်မှာပဲ
မြန်မာရေးလေလာသူဂျပန်သတင်းစာဆရာကြီးဥရွှေပါလို့ခေါ်တဲ့ဟီဇာအိုတနာဘဲကပြည်သူလူထုထောက်ခံမဲ့အပြည့်နဲ့အတိုက်ခံပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီမဲအပြတ်အသက်အနိုင်ရမှုအပေါ်မှာဝမ်းသာကြိုးဆိုပေမဲ့လို့အုပ်ချုပ်ရေးအာဏာအကူပြောင်းကာလစစ်တပ်ရဲ့ရည်တည်မှုအနေအထားပေါ်ဆိုရင်ပူပန်မှုရှိပါတယ်လို့ပြောပါတယ
်ဒီတစ်ခါတော့60ခုနှစ်ရဲ့ခေါင်းဝဲတော့ငါလောက်တော့မဟုတ်ဘူးတော့သူတို့ပြောနေပေမဲ့တကယ်တကယ်ပါသေးဖြစ်မယ်ဆိုတာကတော့ကျွန်တော်တို့အနေနဲ့စိုးရိမ်တဲ့အပိုင်းတွေရှိပါတယ်။ဒါကကြိုးကြိုးမုံမုံနဲ့ အဲ့ဒီ transition တော့ energy အစိုးရကိုဒီအနာဆွဲရနိုင်ဖို့ဆိုတာကျွန်တော်တို့အနေနဲ့မျှော်လင့်နေတာပါခင်ဗျာ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီခေါင်းဆောင်တဦးဖြစ်တဲ့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးညံဝင်းဂျပန်နိုင်ငံကိုရောက်ရှိလာချိန်မှာဂျပန်အစိုးရပိုင်တာဝန်ရှိသူတွေလွှတ်တော်တာဝန်ရှိတဲ့သူတွေနဲ့နိုင်ငံရေးပါတီတွေကိုတွေ့ဆုံနိုင်ပွဲရှိသလိုဂျပန်ရောက်မြန်မာနိုင်ငံသားတွေနဲ့လည်းဂျပန်နိုင်ငံတိုကျိုမြို့မှာလာမယ့်တနင်္ဂနွေနေ့မှာစုပေါင်းတွေ့ဆုံကြဖို့အစီအစဉ်ရှိတယ်လို့သိရပါတယ်ရှင်
မဆူမဆူစီတင်ပြသွားတာပါရှင်ခုတော့လူမှုကွန်ရက်တွေမှာပြန့်နှံ့နေတဲ့သတင်းသဘောက်တင်ပြချင်ပါတယ်တက်မရော်ရာလွတ်တော်ကိုစလဲဘိုးမူးတူရဲ့ရန်ကုန်မြို့ကနေအိမ်မှာကလေးငယ်တူရိုက်နှက်ညင်ပန်းခံနေရတဲ့တပ်ပုံတွေလူမှုကွန်ရက်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်ပိုင်းရိုက်နှက်ခဲ့သူအိမ်အကူအမျိုးသမီးတူကိုအမှုဖွင့်ထားပါတယ်ဘသူစေခိုင်းမှုနဲ့အခုလိုညင်ပန်းနှိပ်စက်ခဲ့တယ်လဲဆိုတာကိုတော့တိတိကျကျမသိရသေးပါဘူးညင်ပန်းနှိပ်စက်ခံထားရသူအသက်၈နှစ်အရွယ်ကလေးငယ်ကိုတော့ရန်ကုန်ဆေးရုံကြီးမှာဆေးစစ်နေပြီးစိတ်ပိုင်းဆိုင်ရာထိခိုက်နေပုံရတယ်လို့လဲအကူအညီပေးနေသူတွေကပြောပါတယ်အသေးစိတ်ကိုတော့မတ်တင်ငင်ထိုက်ကစူးစီးတင်ပြထားပါတယ်ရှင
်ရန်ကုန်မြို့ဗဟန်းမြို့နယ်တွင်ကချမ်းစီယိုးတွေလုံလုံချုံချုံခရံထားတဲ့အင်ဂျန်ဝင်းအတွင်မှာအသက်၈နှစ်အရွယ်မိန်းကလေးငယ်တဦးကိုအဝတ်အစားအားလုံးချွတ်ပြီးကျိုးနဲ့တုတ်နေတဲ့ပုံတွေလူမှုကွန်ရက်အင်တာနက်စာမျက်နှာမှာနိုဝင်ဘာလ19ရက်နေ့ကပြန့်နှံ့ခဲ့တာဖြစ်ပါတယ်။ဗဟန်းရဲစခန်းကိုမျက်မြင်တွေ့သူတွေကတိုင်ကြားခဲ့ကြပြီးတဲ့နောက်ပိုင်း၄ရက်အကြာမှာတော့အင်းရှင်ဖြစ်သူအမျိုးသားလွှတ်တော်အမတ်တပ်မတော်သားကိုစလဲဘိုးမှူးကျော်နုမော်ကရိုင်းနှက်ခံရသူမင်းကလေးငယ်နဲ့ရိုင်းနှက်သူအင်းအကူဒေါ်တန်းနှွဲတို့ကိုဗဟန်းရဲစခန်းကိုလာရောက်အနှံခဲ့ပါတယ်။ဒီနောက်မှာတော့ရိုင်းနှက်ခဲ့သူအင်းအကူဒေါ်တန်းနှွဲကိုကလေးတငယ်ဥပဒေပုံမှန်နဲ့အမှုဖွင့်ပြီးစတင်စစ်ဆေးနေပြီဖြစ်ပါတယ်။ဒီဖြစ်စဉ်ကိုစောင့်ကြည့်ကူညီနေတဲ့ဗဟန်းမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးထွန်းမြင့်ကတော့လက်ရှိအမှုသွားအမှုလာအခြေအနေကိုအခုလိုပြောပြပါတယ်
။ပုံမှန်66ခံပြီးပြန်ဆိုရတယ်။ရိုင်းနှက်တဲ့ဒီတင်ပေါ်ဒေါ်တန်းနှွဲကိုပြန်ဆိုရတယ်လေ။ဒီတော့ရက်ကတော့အင်ဗိုတိုတန်ရဲ့ကိုမြေရမြေဆက်တင်ပြီးတော့ဆက်ရှိနေတယ်ဗျာ။ဒီကတော့ဆက်ရှိနေတဲ့ခါလာဆက်ဆက်ရတယ်ဗျာ။ဒီဒီဘုံချော်လို့မလို့ဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီ
ဘုံမူကျော်နုမော်ကသူ့တက်တွင်းကတက်မိသားစုကမွေးဖွားခဲ့သူမဆုဝေကိုအမွေစားအမွေခံမဟုတ်ဘဲမွေးစားခဲ့တယ်ဆိုပေမဲ့အခုလိုသူ့ရဲ့အိမ်အတွင်းမှာရိုက်နှက်ခဲ့တာတွေကိုဘာကြောင့်ခွင့်ပြုထားရတယ်လဲဆိုတဲ့အပေါ်မှန်မှန်ကန်ကန်တရားစီရင်နိုင်ဖို့မျှော်လင့်တယ်လို့လည်းဦးထွန်းမြင့်ကပြောပါတယ်ကလာရှိညင်ပန်းနှိပ်စက်ခံထားရမှုကြောင့်အသက်၈နှစ်အရွယ်မဆုဝေဟာတကိုယ်လုံးဒဏ်ရာအနာတရတွေနဲ့ပြည့်နှက်နေပြီးအခုဆေးစစ်တဲ့အချိန်မှာလည်းအလွန်အမင်းကြောက်ရွံ့နေတယ်လို့ဦးထွန်းမြင့်ကပြောပါတယ်
။ဒါမျိုးကလင်းလာရတာဖြစ်နေတယ်ဗျာ။ဟိုကနော်။ကြောက်ရွံ့တော့နေရှိ။အဲ့တော့ဒီကလင်းလာလို့မစားရနိုင်လို့လေတယ်ဗျာ။ဒီလိုကလောက်တဲ့ရပြီးချုပ်ပြီးလာလို့။အဲ့တော့ဒီအားရရပြန်ကြရတယ်ဒီလိုတကယ်ကိုစုံလာတာပေါ့နော်။ဒါလည်းရိုင်းနေရတာလေ။ဒီလိုမျိုးအဲဒီလိုပြောရလို့မရှိတော့မှဖြစ်တယ်နော်။နားရရတဲ့ဒီလို
ရိုင်းနေခံရပြီးနောက်ဘုံမှုကျော်နှုမော်ရဲ့ရန်ကုန်မြို့နေအိမ်ကနေ၄ရက်ကြာပျောက်သွားတဲ့မဆုဝေဟာအခုတော့သူ့ရဲ့မိခင်ဖြစ်သူဆွေမျိုးတွေနဲ့အတူဘုံမှုကျော်နှုမော်ရဲ့နေအိမ်မှာတဲခိုနေကြတယ်လို့လဲဗဟန်းရဲစခန်းကနေသိရှိထားရတယ်လို့ဦးထွန်းမြင့်ကပြောပါတယ်။အခုချိန်ထိတော့အသက်၈နှစ်အရွယ်မဆုဝေဟာကာလရှည်ညှဉ်းပန်းနှိပ်စက်ခံထားရမှုနဲ့ပတ်သက်ပြီးဘုံမှုကျော်နှုမော်ရဲ့အိမ်ကအေယကူဒေါ်တန်းနှွဲကိုသာစစ်ဆေးနေပြီးဘုံမှုကျော်နှုမော်မိသားစုကိုတော့စစ်ဆေးမှုတစုံတရာမရှိသေးပါဘူး။အင်းအပြင်နေပူကျဲကျဲမှာအဝတ်အစားတွေချွတ်ပြီးကြိုးတုပ်ခံနေရတဲ့အသက်၈နှစ်အရွယ်မဆုဝေကိုညှင်းပန်းနေတဲ့ဓာတ်ပုံတွေအင်တာနက် Facebook စာမျက်နှာမှာအော်အော်တောင်းနေဖြစ်ခဲ့ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံရဲတပ်ဖွဲ့လူမှုဝန်ထမ်းတို့ဘက်ကဒီကိစ္စပေါ်မှာအရေးယူလှုပ်ဆောင်လာပေမဲ့တရားဥပဒေအကြောင်းအရဘလောက်အကာအကွယ်ပေးနိုင်မလဲမှန်မှန်ကန်ကန်ဖြစ်လာမလဲဆိုတာကိုတော့စောင့်ကြည့်ဖို့လိုသေးတယ်လို့အခုညီပေးနေသူတဦးဖြစ်တဲ့ဦးထွန်းမြင့်ကပြောပါရယ်ရှင
်ဗီအိုအီမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အခြေအနေကတော့မနေ့၈နိုင်ကနေ၉နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေညနေ၁နိုင်အထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကို line to 16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line to 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာညချမတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့နိုဝင်ဘာလ23ရက်တနင်္လာနေ့ညပိုင်းစီစဉ်တွေကို line to meter 25 30နဲ့ 51 တို့ကနေည10နာရီအထိတိုက်ထုတ်လွှင့်ပေးနေတာပါဒီကနေ့ညနာဆင်ရမယ့်အစီအစဉ်တွေအထဲမှာကတော့
လွတ်လပ်ရေးကြိုးပမ်းနယ်လို့ပြောတော့လေတစ်ဖက်မှာဘင်းကြီးဆိုတာအရှင်ဆိုတာကိုမျှော်မှန်းတဲ့အငုံးစိတ်ကဆက်ပြီးပါလာနေတယ်
လွတ်လပ်စွာသွေးခေါ်သူများအဖွဲ့ကမတိန်နေဦးရယုံကြည်ရာကိုတော့သူယုံကြည်ရာစီစဉ်မှနားဆင်ရမှာပါ။ဒါအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းလောအစီအစဉ်တွေကိုလည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ရွေးကောက်ပွဲအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အစိုးရတစ်ဖွဲ့စည်းပြီးစီးပွားရေးမူဝါဒတွေကိုချမှတ်ဆောင်ရွက်တဲ့နေရာမှာလက်ရှိအစိုးရထံကဘလို့သင်ခန်းစာတွေယူတင်တယ်လဲဆိုတာနဲ့ပတ်သက်လို့စီးပွားရေးတက်ကတော်လက်ထောက်ကတိကဟောင်းဒေါက်တာကျော်မင်းထွန်းနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
ကိုအနေဒီရတော့ဟိုရွက်ကောက်ဘွဲမှာအနိုင်ရပြီးတော့မကြခင်မှာအစိုးရဖွဲ့နိုင်ဖို့တေချာသလောက်ရှိသွားပြီပေါ့ဆရာရယ်ဆိုတော့အခုလက်အဲ့လိုအနေထားမျိုးမှာလက်ရှိအစိုးရကနေပြီးတော့ဆောင်ရွက်နေတဲ့ဒီစီးပွားရေးမူဝါဒတွေနဲ့ပတ်သက်ပြီးတော့ပြုပြင်သင့်တဲ့အချက်တွေများရှိသလားဘာတွေများဖြစ်မလဲဆရာ
ပြုပြင်သင့်တဲ့အချက်ဆိုတာတဲ့ဒီ policy ကတော့အခုအနေဒီကနေပြီးတော့သူတို့ကိုပြင်ညာထားတဲ့ကတော့ဟိုသူတို့ခေါင်းဆောင်ပြီးတော့လေငါးအခုရှိတာပေါ့အဲ့ဒီမှာတော့ကျွန်တော်အမြင်ကတော့ဟိုစီးပွားရေးမှာတော့အကြောင်းလည်းမရှိဘူးလို့မြင်ပါတယ်။ဘာလို့လဲဆိုတော့ဟိုအရင်ဟိုပါတော့အစိုးရတောက်လျှောက်အကောင့်ကြီးပေါ်လာတာဟိုဟိုဒီလိုဝန်ဆောင်နေတဲ့ခင်မှာအဓိကအချက်တည်းက policy ကိစ္စတဲ့ကူပဲကျွန်တော်တို့ဒီ policy ကိုအကောင့်ကြီးပေါ်တဲ့အတိုင်းကအားမရတာပေါ့။ဟို implementation အတိုင်းပါလေ။ဟိုဟိုအားမရလို့ဟိုဝေဖန်နေရတယ်ညာနေတဲ့ခါကျတော့ကျွန်တော်ကတော့ policy ကတော့တိတ်ပြီးတော့အပြောင်းအလဲမရှိပါဘူး။အကောင့်တွေပေါ်တဲ့အတိုင်းပါလို့ပုံပြီးတော့အစီအုံပြီးပြီးတော့အကောင့်တွေပေါ်လိမ့်မယ်လို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ဆရာ။အဲ့လိုမျိုး policy အားဖြင့်ဟိုပါအဓိကကြော်ရိုး policy အားဖြင့်တိတ်ပြီးတော့ဟိုပါပြုပြင်စရာဝေဖန်ထောက်ပြစရာမရှိဘူးဆိုပေမဲ့မရှိဘူးဆိုလို့ရှိရင်တခြားဘက်မှာဒီလက်ရှိအစိုးရကလှုပ်ဆောင်နေတဲ့ဒီအားတာတဲ့စီးပွားရေး policy တွေကဘာတွေများရှိမလဲဆရာဆိုလိုချင်တာကတော့နောင်တက်မဲ့အစိုးရအနေနဲ့ဒီအချက်တွေဒီချက်တွေကတော့အားတာတယ်ဒါတွေကတော့ငါတို့ဦးစားပေးလုပ်တင်တယ်ဆိုတာမျိုးရှိနိုင်မလားဆရာ
အားတာတယ်ဆိုတာကျွန်တော်ကလည်းပြောလို့ပါပဲ policy ဘိုင်းမှာကတော့လေ policy ဆိုတာကတော့သူက level အမျိုးမျိုးရှိတာဟုတ်ကျွန်တော်ကဟို overall ပေါ့နော်ချုပ်ပြီးတော့ပြောရတဲ့ဒီ macro policy ကတော့ကျွန်တော်ဒီနေ့ခုဆက်မှတ်ပြီးတော့ကောက်တဲ့ပုံဒီရဲ့ policy ရလဲကျွန်တော်နိုင်ငံရဲ့လုပ်ပြီးရဲ့ policy လဲဟိုကျွန်တော်ကတော့မာယွင်းတဲ့ policy ဆိုတော့ဟိုမရှိဘူးလို့ကျွန်တော်မြင်ပါတယ်အဲတော့အကောင့်တွေပေါ်လာတော့ကျွန်တော်တို့ခုနပြောလို့ဘုတ်မှာဟိုအခု NLD ကကြီးညာထားတဲ့ကျွန်တော်ဘိုးဘန်းဟိုလူလက်စာဆောင်ရတာပေါ့နော်ဒီဘက်က control sign နဲ့ပတ်သက်လို့လဲဒါလုပ်မယ်ဆိုတာလဲကျွန်တော်တို့ကအဲ့ဒီဟိုဘာဒီကြာလူလက်ဆာဆောင်ရွက်ဖို့လိုတယ်ဆိုတာကဟိုနိုင်ငံတကာအထောက်ပြတာဟောလက်ရှိဆိုတာအဲ့ဒါကိုလုပ်နေတာပဲသူတို့ကလည်းဆိုလို့ပေါ့ဟိုဘလောက်တိုင်းတာဒီလူလက်ခွင့်ရှိတယ်လဲဆိုတဲ့အပိုင်းမှာကျွန်တော်ဆင်းနေပြဿနာဖြစ်တာပေါ့နော်ဟိုအားမရဘူးပေါ့ဟိုဘာအနေနဲ့ monetary policy ချပြီးတော့လုပ်ရမယ်ဆိုလို့ရှိရင်ဥပကျွန်တော်တို့ဟောလား monetary policy ဘိုင်းမှာလဲဟိုဥပ inflation target တင်လို့ပါလို့ကလက်ရှိအခြေအနေကတို့လို့မရသေးတဲ့ခါကျတော့တော့ကျွန်တော်တို့ဒီအခွန်တောက်ခံမှုဆိုလေဒီသဘောပဲလေအခွန်တောက်ခံတဲ့နေရာမှာကျွန်တော်တို့ကဒီအခွန်ကြီးကြီးတော့မရဘူးအဲကြောင့်လို့ tax reform တွေနဲ့အခွန်လုံးကြီးချော့ချမယ်အခွန်ကိုဟုတ်လား base ကိုချဲ့ပြီးတော့နော် base အခြေခံကိုချဲ့ပြီးတော့လုံးချမယ်ဆိုရဲဒီစံနှုန်းတွေတန်းရတော့
ကျွန်တော်တို့လည်းမပြောင်းပါဘူးသူတို့လည်းအဲ့ဒါကိုအကောင့်တွေပေါ်တဲ့အပိုင်းမှာတော့ကနဟိုအားမရတာပေါ့လေ
နောက်တစ်ခုကဆရာစိုးစောကဒီလက်ရှိအစိုးရအနေနဲ့လည်းသူကျွန်တော်တို့ကြည့်ရတဲ့လောက်ဆိုရင်တန်းနိုင်တဲ့လောက်စီးပွားရေးမူဝါဒတွေကိုသူတို့ချမှတ်ပြီးတော့အကောင့်ထဲပေါ်စိုးစောကဆရာပြောသလိုဒီအဲ့ဒီနေရာမှာဟိုအကောင့်ထဲဖော်ဆောင်မှုနေကိုတဲ့အတွက်ထောက်ပြစရာတွေဝေဖန်စရာတွေရှိလာတယ်ပေါ့နော်ဟိုအပြင်ကကြည့်တဲ့အခါမှာဆိုတော့အတွင်းထဲမှာတကယ်လုပ်နေတဲ့အစိုးရအနေနဲ့ကဘလို့အခက်အခဲတွေနဲ့များရင်ဆိုင်နေရလို့အဲ့လိုမျိုးနေကွေးမှုရှိတယ်လို့ဟိုထင်စရာဖြစ်သွားတာလဲဆရာဆိုလိုချင်တာကတော့နောင်တက်မဲ့အစိုးရအနေနဲ့လည်းဒါမျိုးပြဿနာအရေးအခက်အခဲတွေရင်ဆိုင်ရတဲ့အခါမှာသူလည်းတစ်ခါပြန်ဝေဖန်ခံရမှာပဲလို့ဆိုတော့ဘလို့အခက်အခဲတွေများရှိနေလို့လဲနောင်တက်မဲ့အစိုးရအနေနဲ့အဲ့လိုအခက်အခဲတွေဘလို့ရှောင်လွှဲနိုင်မလဲဟ
ိုအဓိကအခက်အခဲကတော့ကျွန်တော်တို့ကဒီနောက်အောက်တဲ့ပေါ်တဲ့နေရာမှာဟိုအစိုးရရဲ့ government ဟိုကပ်ပက်စီတီတော့ဟိုသူရဲ့လုပ်ငန်းစောင့်ဆောင်ယူတိုင်းမှာဟိုအားနေတာပေါ့နော်အဲ့ဒါလည်းကျွန်တော်တို့ကခုနပြောပါတော့ရေကောက်ပွဲနဲ့ကျွန်တော်တို့ကကျွန်တော်တို့ရဲ့ဒီအားလုံးဝိုင်းပြီးတော့တကဘာတို့ကဝိုင်းပြေးကြတယ်လို့မြန်မာလူဘူးပေါ့ဗျာကျွန်တော်တို့ရဲ့ဆန်စည်းခြင်းကဒီမိုကရက်တစ်ဆန်စည်းခြင်းကကျွန်တော်တို့ကဘယ်နဲ့မှလည်းမကြည့်အောင်ဟိုစုပေါ့ဗျာချုံချုံမှုမှုနဲ့တောင်းလေးသွားပေးရတာဟိုတောင်းလေးလာရတဲ့အခါကျတော့ကျွန်တော်တို့ကဘာနဲ့ဥပမာကြည့်လဲဆိုတော့ကျွန်တော်အဲ့လိုဖြစ်ပြီးတော့တိရောက်တာမဟုတ်ဘဲနဲ့သူ့ကိုလိုရတဲ့အခါကျတော့တချို့အပိုင်းတွေကမပြင်းဟိုမပြင်းနိုင်တာကြီးများပြီးတော့သူ့ရံနေရတယ်မှာအဲ့တော့အခုလက်ရှိနောက်ထပ်တက်လာမယ့်အစိုးရအနေနဲ့ကြတော့သူကအခုတနင်္ဂနွေလောက်လည်းဘယ်လိုခေါ်မလဲတကယ်နဲ့ခဲပေါ့ဗျာခဏဟဲ့လားပြင်းပြသွားနဲ့ဒါကြောင်းပြင်းနေကြောင်းပြင်းနေဆိုတော့ကြောင်းပြင်းနေဆိုတော့အဲ့ဒီဟိုပါပေါ့အဲ့ဒီအစီအကုန်ကကျွန်တော်ထင်ပါရဲ့မောင်းနေအားဖြစ်တော့မို့မူမင်တန်လို့ဖြစ်ပြီးတော့ဒီကခုနပြောလို့ပေါ့ဟိုပို့ပြီးတော့ဟိုအစိုးရဘုံမှာဟိုယုံကြည်မှုပုံရှိနေအစိုးရရဲ့ဟဲ့လားဟိုအဲ့ဒါအရေးကြီးဆုံးပဲယုံကြည်မှုဆိုတာကိုကျွန်တော်ပြောနေကြပေါ့ဗျာ trust ပေါ့ social capital ပေါ့အဲ့ဒီ social capital ကကျွန်တော်အားကောင်းလာမယ်ထင်ပါတယ်အဲ့ဒါဆိုရင်ကျွန်တော်ကရန်ပြားအစိုးရရန်ပြားမှာလည်းကျွန်တော်ကသူ့လူကောင်းလည်းမှုတွေကိုပို့ပြီးတော့ကျန်တာမြင်တာနဲ့တိတာအောင်ကြောင်းနေနိုင်တယ်ထင်ပါတယ်နောက်လူတွေရဲ့တိုင်းနာမှုကလည်းပို့ပြီးတော့များဟောပေါ့နော်ဟိုကိုစိတ်တိုင်းကြဟိုကိုရွေးချယ်တဲ့အစိုးရဖြစ်လာပြီးဖြစ်တဲ့အတွက်အစိုးရဘုံကယုံကြည်မှုကပုံများလာပြီးတော့အကောင့်တွေပေါ်လာပြီးမှတော်တယ်နဲ့ပို့ပြီးတော့ဟိုတက်တက်လက်လက်ပေါ့နော်လုတ်လုံနိုင်နေမယ်လို့ကျွန်တော်တို့ကတော့အဲ့လိုမှန်းနေတာပေါ့လေ
ဟုတ်ကဲ့ဆရာအဲ့ဒီအကောင့်ထဲပေါ်ဆောင်မှုတွေစီမံကိန်းတွေအကောင့်ထဲပေါ်တဲ့နေရာမှာအဲ့လိုမျိုးရည်မှန်းချက်တိုင်းဟိုသတ်မှတ်ထားတဲ့ဟိုပေါ့အချိန်အတိုင်းအတာအတိုင်းမြန်မြန်ဆန်ဆန်ပြီးမြောက်ဖို့ဟာလေဒီအဲ့ဒီစီမံကိန်းတွေကိုအကောင့်ထဲပေါ်တဲ့သူတွေအဲ့ဒီအကောင့်ထဲပေါ်တဲ့နေရာမှာမှန်ကန်တဲ့လူတွေကိုရွေးချယ်နိုင်ဖို့လည်းလိုမယ်ထင်တယ်နော်ဆရာအဲ့ဒီအချက်ကိုလည်းသတိထားသင့်တယ်ထင်တယ်
မှန်ကန်တဲ့လူတွေရွေးချယ်ဖို့ဆိုတာတော့ပြောသမားဒီ policy အကောင့်ထဲပေါ်တဲ့အခါမှာတော့ policy ကိုအကောင့်ထဲပေါ်တဲ့တိုင်းရတော့ကျွန်တော်ပြောနေကြရင်တော့ဗျာpolicy နဲ့ administration က policy ကတဲ့လူကစပြီးတော့စတဲ့ policy ကိုကောင်းတဲ့ပေါ်တဲ့ administration ကျွန်တော်တို့ public administration ပေါ့အဲ့ဒီဘက်မှာကဘယ်နဲ့ပြောလို့ပေါ့ဟိုအားနည်းရပုံပြီးတော့များတာပေါ့နော်အဲ့ဒီတက်ကြတော့အဲ့ဒီဟာကြီးအားကောင်းဖို့ကခုနလူမနေရာမှာသွားတော့ဒီနေ့ဒီမနေရာမှာပြပါရဲ့အထိုက်ကြောက်ကြလို့လीအဲ့တော့အခုလည်းဒီရပုံပြီးတော့မှန်နဲ့လူရင်းချင်တဲ့ရင်းနိုင်တယ်ပေါ့လေအဲ့ဒါတော့ကျွန်တော်တို့ကမမြင်ရဘူးလေအတိအကျဘော
ကိုယ်တော်ဝိုင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါရဲ့ရှင်ဒီအစီအစဉ်ကိုအပတ်စဉ်တင်းလာတဲ့ညပိုင်းစီစဉ်နဲ့အင်္ဂါနေ့မနေ့ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသမျှအစီအစဉ်ရဲ့အလဲပါရှင်မဆုမျက်မုံကစီစဉ်တင်ဆက်ထားပါတယ်
အင်္ဂလိပ်ဘာသာအပါအဝင်ကမ္ဘာပေါ်မှာအထူးကပြောနေကြတဲ့ဘာသာစကားတွေရဲ့စကားလုံးအဓိပ္ပာယ်တွေကိုလေ့လာပြုစုအဓိပ္ပာယ်ဖွင့်ပေးနေတဲ့ Oxford Dictionaries က22တိုင်းလူရအသုံးအများဆုံးစကားလုံးတစ်လုံးကိုရွေးချယ်မှတ်တမ်းတင်လေးရှိပါတယ်။အခု2015ခုနှစ်အတွက်ကိုတော့ Oxford Dictionaries ကစကားလုံးမဟုတ်ပဲရုပ်ပုံလေးတစ်ခုကိုထူးထူးခြားခြားရွေးချယ်ခဲ့ပါတယ်။လက်ကင်ဖုံးသုံးကြသူတိုင်းချက်တင်လှုပ်ဖူးကြသူတိုင်းသိကြတဲ့အဝါရောင်မျက်နှာအမှုအရာမျိုးစုံရှိတဲ့ emoji ပုံလေးတွေကမှမျက်ရည်ထွက်အောင်လို့ရှိနေတဲ့ emoji ရုပ်ပုံလေးကိုရွေးခဲ့တာဖြစ်ပါတယ်2015ခုနှစ်ထဲကိုပြန်ကြည့်မယ်ဆိုရင်လူတွေတယောက်နဲ့တယောက်အပြန်အလှန်စာရေးဆက်သွယ်စကားပြောကြတဲ့အခါမှာ အတုံးအများဆုံးကစကားလုံးတွေမဟုတ်တော့ဘဲ emoji ရုပ်ကလေးတွေဖြစ်နေတာတွေ့ရတယ်လို့ Oxford Dictionary ရဲ့ဥက္ကဋ္ဌ Casper Grathwall ကရှင်းပြပါတယ်21ရာစု digital နီးနဲ့အပြန်အလှန်ဆက်သွယ်ကြတဲ့ခေတ်ကြီးမှာအင်္ဂလိပ်ဘာသာစကားတွေမလုံလောက်တော့ဘဲပြုံးနေရင်းနေငိုနေတဲ့ပုံမျိုးစုံနဲ့ emoji ရုပ်ကလေးတွေကလည်းအရေးပါလာတယ်လို့သူကဆိုပါတယ်ဘာသာစကားအတားအဆီးမလို့ပဲကိုယ့်ရဲ့ခံစားချက်ကိုလျှက်တစ်ပြက်ဖော်ပြနိုင်တဲ့ emoji ရုပ်ပုံလေးတွေကမျက်ရည်ထွက်အောင်လို့ရည်နေတဲ့ emoji ပုံကို2015ခုနှစ်ရဲ့စကားလုံးအဖြစ်ရွေးချယ်ရတာကလူတွေအတော့အများဆုံးမှုဖြစ်တယ်လို့ Oxford Dictionaries ကပြောကြားခဲ့ပါတယ်။နှစ်တိုင်းစကားလုံးတွေကိုရွေးချယ်လာတဲ့အစဉ်အလာကိုဖြတ်ပြီးတော့ရုပ်ပုံကိုရွေးချယ်လိုက်လို့ဝေဖန်မှုတွေလည်းရှိပါတယ်။တစ်ချိန်တည်းမှာပဲ emoji ရုပ်လေးတွေကလူတွေတယောက်နဲ့တယောက်ကြားဆက်သွယ်ရေးမှာမရှိမဖြစ်ပါဝင်နေကြတာကိုလည်းဘယ်သူမှမငြင်းနိုင်ကြပါဘူး။ဝါရှင်တန်မြို့တော်မှာရှိတဲ့အမေရိကန်တက္ကသိုလ်မှာတက်နေတဲ့တက္ကသိုလ်ကျောင်းသားကိုတန်းထွတ်အောင်ကဒါဟာခေတ်ရဲ့လိုအပ်ချက်နဲ့အညီရွေးချယ်တာဖြစ်တယ်လို့မြင်ပါတယ်
။ emoji ဆိုတဲ့စကားလုံးကတမင်ရိုးကျအင်္ဂလိပ်စကားလုံးမဟုတ်တဲ့အခါကျတော့ဒါ Oxford Dictionary ကရွေးလိုက်တယ်ဆိုတော့ဒါပါပြလိုက်လဲဆိုတော့ Oxford Dictionary ဒီခေတ်နဲ့အညီပြောင်းလိုက်နေတယ်ဆိုတာပြသလိုက်တာပဲ
။မျက်ရည်ထွက်အောင်လို့ရည်နေတဲ့ emoji ပုံလေးက2015ခုနှစ်ရဲ့ကျင်းဝတ်စိတ်နေစိတ်ထားစိတ်ကိုလွှမ်းမိုးနိုင်စွမ်းဆိုတဲ့အချက်တွေကိုထင်ဟပ်နေတဲ့အတွက်ရွေးချယ်ရတာဖြစ်တယ်လို့Oxford Dictionaries ကပြောပါတယ် UK ထုတ် Guardian သတင်းစာကြီးရဲ့အပြောအရကမ္ဘာတစ်ဝှမ်းမှာနှိမ့်စဉ်အပြန်အလှန်ပို့နေကြတဲ့ emoji ပုံပေါင်းက36,000လောက်ရှိပါတယ်အဲ့ဒီထဲမှာပါရာသေးကြတဲ့သူတယောက်ကတော့တောတာရှင်တွေကို American သုံးအင်္ဂလိပ်စာတွေသင်ပေးနေတဲ့မတ်ကြီးမုံပါ
သူတို့ပြောတဲ့ဟာတွေကအလုံးအမှန်ပါပဲလို့ဒီမုံကလက်ခံတယ်ဘာဖြစ်လို့ဆိုတော့ဂျင်းမုံဆိုရင်လည်း emoji အများကြီးသုံးတယ်လေတကယ်ချင်းတယောက်ဂျင်းမုံ text message ပို့ရင်ဒီ emoji နဲ့ပဲဂျင်းမုံကပြန်ပို့လိုက်ကြအခုဆိုမရေးချင်ဦးမှာဒီမှာအော်ငါအရင်ရည်နေတယ်ဒါမှမဟုတ်ငါပြောလိုက်တာအဲ့ဒါဒီအလုံးရေးလိုက်ရင်အရင်ကြာတယ်လေအဲ့တော့ဒီမှာရည်တဲ့ emoji လေးပို့လိုက်ဟိုစိတ်တိုတဲ့ emoji လေးပို့လိုက်ဆိုရင်အလုံးကအတိတ်ပဲပေါ့ပြီနောက်တစ်ခုကဒီ emoji လေးကတငယ်ချင်းနေနဲ့ပေါပေါပပါပြောချင်အဲ့ဒါလေးတွေနဲ့လည်းပို့လိုက်ရင်အဲ့ဒါအလုံးကအဆင်ပြေတာ
ဆိုကျေးမွန်တို့တငယ်ချင်းနေကြားမှာပေါ့နော်အခုလိုမျိုးတယောက်နဲ့တယောက် text message အပြန်အလှန်ပို့တဲ့တငယ်ချင်းနေကြားမှာကောဒီလိုမျိုး emoji character လေးတွေသုံးတာဘလောက်များများသုံးကြတာတွေ့ရလဲချက
်အော်အများတမဲသုံးတယ်မှာ for example နော်ခဏလေးငါပဲကျေးမွန်တငယ်ချင်းဟာကျေးမွန်ကိုဟိုစာ text message ပို့လိုက်တယ် hey ဟိုစာအလုံးကဒီတော့မယ် lunch ဒီမှာသွားစားမယ် dinner ဒီမှာသွားစားစားမယ်ညစာလာသွားစားမယ်မင်းဟိုစလာခဲ့ပါလားတဲ့သူကမေးတာဒါပေမဲ့ဂျင်းမုံကတော့ပြန်ပြောလိုက်တဲ့ text message မှာ oh ဂျင်းမုံနည်းနည်းလေးဟိုစနောက်ကျနေပြီ late ဖြစ်နေပြီလို့ပြန်ပို့လိုက်တာသူကတော့ဂျင်းမုံမစူဘာမှမပြောဘူးသူကအဲ့ emoji လေးငိုတဲ့ရည်တဲ့ emoji လေးကိုပဲသူပို့လိုက်တာဂျင်းမုံကလည်းအေးအေးပဲပေါ့ပြီသူကยีเลยยีนี่แหละก็คือว่าพี่หมออเมริกันนอกจอโตตัวอ่ะอะห่าก็ပြောจินาดีดับบงนี้ก็ปลายไปอารมณ์อ่ะตีไป
ဂျပန်နိုင်ငံမှာလွန်ခဲ့တဲ့အနှစ်20လောက်ထဲကစပေါ်ခဲ့တဲ့ emoji ပုံလေးတွေကကမ္ဘာတစ်ဝှမ်းမှာတော့သိပ်မကြခင်နှစ်တွေတုန်းကမှကြေကြေပြန့်ပြန့်သုံးလာကြတာဖြစ်ပါတယ်အထူးသဖြင့်ဒီလက်ကင်ဖုန်းနဲ့ text message ပို့ကြသူတွေကကိုပြောနေတဲ့ကိစ္စနဲ့ဆက်ဆက်ပြီးတော့လိုရင်းတိုရှင်းပုံဖော်နိုင်တာမို့ emoji ပုံတွေကိုစာသားတွေထဲမှာထည့်ပြီးတော့အသုံးများလာကြတာဖြစ်ပါတယ်
text message ပို့ရခါကျရင်ပို့တာပို့နေရရုပ်ကမမြင်တော့ emoji လေးထည့်လိုက်ရုံနဲ့ကိုဒီဘလောက်တိပြောနေတဲ့အကြောင်းအရာကိုစိတ်ဝင်စားမှုရှိလဲဆိုတာရယ်နောက်ပြီးတော့ကိုဒီဒေါတာနဲ့ပြောနေရလားပြုံးပြီးတော့ပြောနေရလားဆိုတာသိနိုင်တဲ့သုံးဖြစ်တယ်အဓိကစကားလုံးနဲ့အရှိရောအဲ့လိုတစ်လုံးနဲ့ဒီလို emoji လေးတစ်ခုလေးပေးလိုက်ရုံနဲ့ပြောနိုင်တယ်ဆိုတော့အဓိကတော့အချိန်ကုန်တတ်တာလေလက်မအားရင်လည်း emoji လေးတစ်ခုလေးလက်သက်ဖက်လေးနဲ့ရွေးလို့ရတော့အဆင်ပြေတယ်နောက်ပြီးတော့တချို့ဆိုရင်ဒီ attack လို့ကြောင်းကြောင်းနိုင်ဆိုရင်သူတို့အလုပ်ရှင်နေနေတော့အင်းဒီမီစကားပြောတဲ့ခါကျရင် emoji လေးတွေတုံးတယ်အဲ့တော့တော်တော်အသုံးရတယ
်လက်ရှိမှာ emoji ရုပ်ပုံပေါင်း1200ကျော်ရှိပါတယ်ဂျပန်ကနာမည်ကြီးဆက်သွယ်ရေးဒိုကိုမိုကုမ္ပဏီကဝန်ထမ်းတယောက်ကသူတို့ကုမ္ပဏီကလူငယ်တွေကိုပို့ပြီးတော့ဆွဲဆောင်နိုင်အောင်လို့ခန်းစားချက်ကိုပေါ်လွင်စေမဲ့ကာတွန်းသရုပ်ပြပုံလေးတွေကို1995မှာစထွင်ရကနေပြီးတော့ emoji ပုံတွေဖြစ်လာခဲ့တာပါအခုတော့လူတွေရဲ့လက်ရှိစိတ်ခံစားချက်ပေါ်လိုက်ပြီးတော့ emoji ပုံတွေရွေးလို့ရအောင် smart လက်ကင်ဖုန်းတွေရဲ့ keyboard တွေထဲမှာ emoji ရုပ်ပုံရှာနေချီကိုထည့်ပေးလာကြပါတယ်။ emoji ပုံတွေကိုရှာနေစရာမလိုဘဲတန်းပြီးတော့ရိုက်နိုင်အောင်လို့လက်ခလုတ်တွေပေါ်မှာပုံစံမျိုးစုံပါတဲ့ emoji keyboard ကိုလည်းအခု2015 November လထဲမှာပဲအမေရိကန်မှာစပြီးတော့ရောင်းချခဲ့ပါတယ်။မျက်နှာအမှုအရာတွေမကအစားအသောက်ရာသီဥတုစသဖြင့်အခြေအနေမျိုးစုံအတွက်ကို emoji ရုပ်ပုံတွေရှိနေတော့အဲ့ဒါတွေအားလုံးကတကယ်ပဲအသုံးဝင်ပါရဲ့လား
အဲ့လိုများတာတော့ကောင်းပါတယ်များများရွေးချယ်မှုရှိတာပေါ့ဒါပေမဲ့ တခါကျရင်တိတ်များလို့တော့ဘာသုံးရမလဲဟိုမသိတော့တာတခါကျရင် emoji ဆိုလေးနှိပ်လိုက်အဲဆာမျက်နှာတိတ်တမျက်နှာနဲ့တော့မကတော့ဆာမျက်နှာအများကြီးလှမ်းနေရတော့ဘာရွေးလို့ရွေးရမလဲမသိတော့အဲ့လိုအခြေအနေကိုဖြစ်သွားတော့လေတိတ်များရင်လည်းမကောင်းဘူးဗျ
ထောင်ထဲချီရှိနေတဲ့ရုပ်ပုံလေးတွေကမှ Oxford Dictionaries ကတော့ကမ္ဘာပေါ်မှာလူသုံးအများဆုံး Tears of Joy ဝမ်းသာလွန်းလို့မျက်ရည်များအောင်လဲတဲ့ဆိုတဲ့ emoji လေးကိုရွေးချယ်လိုက်တာပါကမ္ဘာအနှံ့မှာရှိနေကြတဲ့လူတွေအချင်းချင်းကြား Digital နည်းပညာနဲ့ဆက်သွယ်နိုင်ကြတဲ့ခေတ်ကြီးမှာသကလုံးမဟုတ်တဲ့ emoji ရုပ်ပုံရဲ့အသုံးဝင်မှုကို Oxford Dictionaries ကတော့မှမှတ်တမ်းတင်လိုက်ရပြီလို့ပြောရမှာပါရှင်
အဆုံးမြတ်မွန်စီစဉ်တင်ဆက်ခဲ့တဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါရရှင်။ VOA ကလည်းတင်လာနေညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါအမှုပညာလောကကသတင်းတူတူထထွားတွေကိုကိုဇော်ဝင်းလိုင်ကစူးစီးတင်ဆက်ထားပါရရှင်။
လာပါခနသရရှင်ပေါင်စိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန်ရောင်သတင်းလွှာမှာတော့ဟောလိဝုဒ်သရုပ်ဆောင်ချာလီရှင်းဟာသူ့မှာ HIV ရောဂါပိုးကူးစက်နေကြောင်းဝန်ခံပြောကြားလိုက်ပါတယ်တက်တန်ရှင်အဒဲလ်ရဲ့ကွန်ဆတ်ကိုဟောလိဝုဒ်ကနာမည်ကြီးအကျော်မော်တွေနဲ့နိုင်ငံရေးသမားတွေကြီးစုအားပေးခဲ့ကြပါတယ်ဒီအကြောင်းနဲ့အပါအဝင်ကမ္ဘာတစ်လွှာကထင်ရှားကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထော်ထားတွေကိုတင်ပြပေးသွားမှာပါTwo and a half man ရုပ်တံ CD ရဲ့သရုပ်ဆောင်ဟောင်းလေးဖြစ်နာမည်ကြီးဟောလိဝုဒ်သရုပ်ဆောင်မင်းသားလေးဖြစ်တဲ့ Charlie Sheen ဟာသူ့မှာ HIV ရောဂါပိုးကူးစက်နေတဲ့အကြောင်းဝန်ခံပြောကြားလိုက်ပါတယ
် I'm here to admit that I am in fact HIV positive and I
နိုဝင်ဘာလ18ရက်နေ့က MBC ရုပ်မြင်သံကြားဌာနရဲ့ Today အစီအစဉ်နဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းအသက်50အရွယ်မင်းသား Charlie Sheen ကAIDS ရောဂါဖြစ်စေနိုင်တဲ့ HIV ရောဂါပိုးသူ့မှာကူးစက်နေပြီလို့ဝန်ခံပြောကြားလိုက်တာပါသူ့အနေနဲ့ရောဂါပိုးကူးစက်နေမှန်းသိသိချင်းဆေးတွေကိုအပြင်းထန်တောက်လာတဲ့အတွက်အခုအချိန်မှာကြားမာနေတာလို့သူကပြောပါတယ်သူ့မှာ HIV ကူးစက်နေကြောင်းသိပြီးတဲ့နောက်မှာအကာအကွယ်မရှိတဲ့လိင်ဆက်ဆံမှုနှစ်ကြိမ်ပြုလုပ်ခဲ့ကြောင်းဒါပေမဲ့သူ့နဲ့လိင်ဆက်ဆံသူအမျိုးသမီးနှစ်ဦးစလုံးကိုသူ့အခြေအနေကိုကြိုတင်ပြောပြခဲ့သလိုသူ့ရဲ့ဆရာဝန်တွေကအဲ့ဒီအမျိုးသမီးနှစ်ဦးကိုကြီးစုစောင့်ရှောက်ပေးနေကြောင်း Charlie Sheen ကပြောပါတယ်ငွေညစ်တဲ့သဘောနဲ့သူ့ကိုအကျဉ်းချင်းလာတရားဆွဲကြတာတွေကိုဟန်တာလိုတဲ့အနေနဲ့အခုလိုလူသိရှင်ကြားထွက်ပြောခြင်းဖြစ်တယ်လို့ Charlie Sheen ကပြောပါတယ်။အစောပိုင်းကသူ့မှာ HIV ကူးစက်နေတဲ့အကြောင်းအပြင်ကိုမပြောဖို့နှုတ်ပိတ်ခအနေနဲ့အခုအချိန်ထိဒေါ်လာ10တန်းလောက်အကုန်ကျခံခဲ့ပြီးဖြစ်တယ်လို့ဆိုပါတယ်။အခု Today အစီအစဉ်နဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းပြီးတာနဲ့ပိုက်ဆံတောင်းတဲ့သူတွေကိုပေးတော့မှာမဟုတ်ဘူးလို့သူကပြောပါတယ်။ဖခင်ဖြစ်သူဟောလိဝုဒ်မင်းသားကြီးမာတင်ရှင်းကလည်းသူ့အနေနဲ့ Charlie Sheen လောက်တတ်သိရှိခြင်းနဲ့ဆိုပြီး Charlie Sheen အခုလိုဝန်ခံပြောကြားလိုက်တဲ့အပေါ်ချီးကျူးပြောဆိုပါတယ်ဒီတွင်ပါအတွင်းအထူးကြဆုံးဂီတသတင်းတစ်ပုဒ်ကတော့အင်္ဂလန်နိုင်ငံကကမ္ဘာကျော်တေးလန်ရှင် Adele ကနိုဝင်ဘာလ18ရက်နေ့မှာနယူးယောက်မြို့ကနာမည်ကြီး Radio City Hall မှာကွန်ဆတ်ပွဲကျင်းပခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံကသတင်းတွေမှာဖော်ပြကြသလိုပဲ Adele ကိုလူတိုင်းချစ်ကြတယ်ဆိုတဲ့အတိုင်း Hollywood ကနာမည်ကြီးသရုပ်ဆောင်တွေကမ္ဘာကျော်ဂီတပညာရှင်တွေအပြင်စီးပွားရေးလုပ်ငန်းရှင်တွေနဲ့နိုင်ငံသမားတွေအစုံအလုံးအဲ့ဒီကွန်ဆတ်ပွဲကိုကြီးစုအားပေးခဲ့ကြတာပါ။တေးသန့်ရှင်တယောက်ဆောင် Selena Gomez ကတော့သူဟာ Adele ရဲ့ပေးသက်တူဦးဖြစ်တယ်လို့ Adele ကိုမကြိုက်တဲ့သူမတွေ့ဘူးလို့ကွန်ဆတ်လာကြည့်ရင်ပြောကြခဲ့ပါတယ
်။ I don't think I've met someone who's not an Adele fan to be honest. How can you not be?
Adele ရဲ့ကွန်ဆတ်ကို Hollywood ကဝိုင်းရင်တခြားတယောက်ဆောင်တွေဖြစ်ကြတဲ့ Matthew McConaughey, Bill Murray တို့အပြင်တေးသန့်ရှင် Christina Aguilera, Sharon Osbourne နဲ့ Kelly Osbourne တို့တာအမီတို့အပြင် Republican Party ကိုစားပြုသမ္မတလောင်းအဖြစ်ဝင်ရောက်အရွေးခံရဖို့ကြိုးစားနေတဲ့ဘီလီယံနာတထေးကြီးဒေါ်နယ်ထရမ့်တို့လည်းတက်ရောက်အားပေးခဲ့ကြတာဖြစ်ပါတယ်။ဟောလိဝုဒ်သရုပ်ဆောင်ဂျနီဖာလော်ရန့်စ်ဟာအခုနှစ်အတွက်အဝင်ငွေအများဆုံးရရှိတဲ့သရုပ်ဆောင်အဖြစ်ဒုတိယအကြိမ်မြောက်ဇက်တိုက်နံပါတ်1နေရာကိုရရှိလိုက်ပြန်ပါပြီ။အသက်25နှစ်အရွယ်ဂျနီဖာလော်ရန့်စ်ဟာ Silver Linings Playbook ဆက်ကနေအော်စကာဆုရရှိခဲ့သူဖြစ်ပြီးသူမှအဓိကပါဝင်သရုပ်ဆောင်ထားတဲ့ Hunger Games ရုပ်ရှင်ဇာတ်လမ်းတွေဟာလည်းလူကြိုက်များအောင်မြင်တဲ့ဇာတ်လမ်းတော်တစ်ခုဖြစ်ပြီးသူမနဲ့ခေပြိုင်တရုတ်ဆောင်နေကြတဲ့မှာအအောင်မြင်ဆုံးတရုတ်ဆောင်အဖြစ်အများစုကသတ်မှတ်ထားကြတာဖြစ်ပါတယ်။မနစ်ကဝင်ငွေဒေါ်လာ52တန်ရရှိခဲ့တဲ့ဂျနီဖာလော်ရန့်စ်ဟာတနစ်စာအတွက်ဝင်ငွေအများဆုံးတရုတ်ဆောင်အမျိုးသမီးအဖြစ် Forbes ငွေကြေးမဂ္ဂဇင်းကြီးမှာဖော်ပြထားတာဖြစ်ပါတယ်။အရင်ကထိတ်တန်းငွေကြေးအများဆုံးရရှိခဲ့တဲ့ Angelina Jolie နဲ့ Brad Pitt တို့နှစ်ဦးကတော့ထိတ်တန်း10ဦးစီးရင်ကနေပြုတ်ကျသွားပြီး Jurassic World ရုပ်ရှင်ကားတွေကတယောက်ဆောင် Chris Pratt တယောက်လဲထိတ်တန့်ဝင်ငွေအများဆုံးရရှိတဲ့မင်းသားစီးရင်ဝင်သွားခဲ့ပါတယ်။2014ခုနှစ်တုန်းကနံပါတ်6နေရာမှာရှိခဲ့တဲ့ Angelina Jolie ဟာအခုနှစ်မှာနံပါတ်18ကိုပြုတ်ကျသွားပြီးခင်မွန်းတဲ့ Brad Pitt ကတော့မိနစ်2014ခုနှစ်ကနံပါတ်9နေရာမှာရှိခဲ့ရာကဇနီးဖြစ်သူရဲ့နောက်မှာကပ်လိုက်ပြီးနံပါတ်18ကိုရောက်သွားခဲ့ပါတယ်ခင်ဗျ။အင်္ဂလန်နိုင်ငံကကမ္ဘာကျော်ဘောလုံးသမားဒေးဗစ်ဘက်ခမ်ဟာအခုနှစ်အတွက် People Magazine ကသတ်မှတ်တဲ့ Sexiest Man Alive ဆွဲမဲ့ဖွယ်အကောင်းဆုံးအမျိုးသားအဖြစ်ရွေးချယ်သတ်မှတ်ခံရပါတယ်။ Pop ဆိုတော့လည်းဖြစ် Fashion Design ပညာရှင်လည်းဖြစ်တဲ့ Victoria Beckham ရဲ့ခင်မွန်းဖြစ်သူ David Beckham ဟာသူ့ရဲ့ရုပ်ရည်နဲ့ခန္ဓာကိုယ်အချိုးအစားကျနာတောင့်တင်းမှုတွေကြောင့် Pepsi Adidas စတဲ့ကမ္ဘာကျော်ကုမ္ပဏီကြီးတွေအတွက်ကြော်ညာသေးဆောင်ဖြစ်တဲ့အပြင် Giorgio Armani အတွင်းကဘောင်းမီကိုကြော်ညာပေးသူလည်းဖြစ်ပါတယ်။အင်္ဂလန်နိုင်ငံကမန်ယူအသင်းနဲ့အမေရိကန်နိုင်ငံက LA Galaxy ဘောလုံးအသင်းတွေမှာကစားခဲ့တဲ့ David Beckham ဟာလွန်ခဲ့တဲ့နှစ်နှစ်ကျော်ကတည်းကဘောလုံးလောကကနေအနားယူသွားခဲ့တာဖြစ်ပါတယ်။သူ့အနေနဲ့ခန္ဓာကိုယ်တောင့်တင်းခိုင်မာပြီးကျန်းမာတန်ဆွမ်းအောင်အထူးအထွေအားကစားတွေပုံမှန်လုပ်ဆောင်ခြင်းမရှိဘဲရန်ဖန်ရန်ခါအားကစားလုပ်တာလောက်ပဲရှိပြီးကလေးထိရတဲ့အလုပ်ကလည်းသူ့ကိုကျန်းမာတန်ဆွမ်းစေတယ်လို့ပြောပါရခင်ဗျာ။ဒီတက်တန်ရောင်သတင်းလွှာအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်သတင်းလွှာညပိုင်းမှာထုတ်လွှင့်ပေးနေပါတယ်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်စုံကြည့်ချင်တဲ့ဆိုရင်တော့ရုပ်မြင်သံကြားမှာထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook အင်တာနက်ဆက်မြင်နာတွေပေါ်မှာကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။ပျော်ရှင်ပွဲကောင်းတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။
အနုပညာလောကကသတင်းတူတူထထွားတွေကိုစူးစီးတင်ဆက်ထားတဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုကိုဇော်ဝင်းလိုင်ကတင်ဆက်တော်တာပါရှင်။ခုတော့သူယုံကြည်ရာကဏ္ဍကိုတင်ပြပါမယ်။ခုတစ်ပတ်အစီအစဉ်မှာတော့ဒီမိုကရေစီအနှစ်သာရနဲ့လူ့အဖွဲ့အစည်းကြီးတွေရဲ့စုပေါင်းတာဝန်ယူဆုံးဖြတ်မှုအခမ်းကဏ္ဍတွေနဲ့ပတ်သက်ပြီးလွတ်လပ်စွာတွေးခေါ်သူများအဖွဲ့ကအမတိန်နီဦးကသူယုံကြည်ရာကိုပြောပြထားပါရှင်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါရစေ။ဒီ
မနက်ငယ်မှာပေါ့နော်ဒီကိုကြီးကိုနန်းနေနေရတယ်ကိုကြီးကိုကိုတင်နေနေရတယ်ဆိုတာကိုအခုစီချက်စကုံကြီးရတယ်ပေါ့နော်နန်းနေလေးကြီးနန်းတော်ကြီးကိုပဲကြည့်ဆိုတော့ဒါတစ်ခါကြည့်ရင်တော့ဒီတမိုင်းစင်လာတွေကိုပြသနိုင်တဲ့အတွက်ကုန်းကြီးကတောင်းတော်လေတစ်ခါမှကြည့်လို့ရှိတာအငုံးကြီးတွေရှိနေတယ်ဒီငုံးကြီးတွေဟာဟိုကိုယ့်ရဲ့ပေါ်မှာအရှင်သခင်တူဦးကိုယုံကြည်အား900တူဦးရှိမှပဲဟိုလုံခြုံသိခရတော့မယ်ဆိုရယ်စိတ်အင်ထားမျိုးတွေဖြစ်တယ်ဒါအင်ဂျန်ဝမ်းနေစရာကောင်းတယ်ဆိုအရာတွေကြီးပြင်းလာတယ်တခါလွတ်လပ်ရေးကြိုးပမ်းကြတယ်လွတ်လပ်ရေးကြိုးပမ်းတော့လေမြန်မာနိုင်ငံရဲ့ပထဝီအမြေအထားကွာခြားမှုအပေါ်မှာဟိုနေထိုင်ကြတဲ့လူအမျိုးမျိုးပေါ့နော်လူမျိုးအမျိုးမျိုးရှိတယ်လူတန်းစားလူလူလူတန်းစားအမျိုးမျိုးရှိတယ်ကိုယ်ခွင့်ရံကြီးကအမျိုးမျိုးရှိတယ်ဒီလူတွေဟာဒါဟာငါတို့ရဲ့ပထဝီအပေါ်မှာရှိတဲ့မြန်မာနိုင်ငံဖြစ်တယ်ဒီနိုင်ငံရဲ့လွတ်လပ်ရေးကိုငါတို့အတူတူစူးစမ်းရမယ်ငါတို့ပြည်မဟုတ်တဲ့တခြားသောပြည်ရင်ကလာအုပ်ချုပ်တာကိုလက်မခံဘူးဆိုတော့စိတ်နဲ့တော်နိုင်တယ်။ဆိုတော့လူလက်ယူကြိုးပမ်းတယ်လို့ပြောတော့လေတစ်ဖက်မှာပြည်ရင်ဆိုတာအရှင်ဆိုတာကိုညှော်မှန်းတဲ့အငုံးစိတ်ကဆက်ပြီးပါလာနေတယ်။တခြားလူလက်ယူကြိုးပမ်းရဲ့နောက်ကနိုင်ငံရေးကွန်ပျူမှုနိုင်ငံရေးတိုးတက်မှုနဲ့အတူလို့မြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းကြီးနေအများကြီးပြောင်းလဲသွားတယ်။ပြည်ရင်စစ်တီဖြစ်ကြတယ်ပေါ့နော်။အဲ့မှာခါလေစစ်တပ်ကအာဏာသိမ်းလိုက်တယ်စစ်တပ်အုပ်ချုပ်ရေးလုပ်တယ်ဟုတ်တဲ့အချိန်မှာလည်းပဲစစ်တပ်ရဲ့အုပ်ထုတ်ခံနေရတဲ့ GB ရဲ့မှာလည်းပဲခုနကအငုံးစိတ်ပေါ်မှာပဲတက်ပြီးတော့ကြီးထွားလာခဲ့တယ်။ဆိုတော့မြန်မာနိုင်ငံရဲ့ခေါင်းဆောင်မှုကိုအကြည့်လိုက်ရင်တူဦးကောင်းတယောက်ကောင်းပေါ်မှာမိခိုးရဲ့ခေါင်းဆောင်မှု practice တွေရှိလာခဲ့တယ်။အပင်းဖွဲ့နဲ့ဟိုဦးဆောင်နဲ့ team leadership ကိုဦးဆောင်နဲ့အုပ်စုလိုက်ခေါင်းဆောင်နဲ့ခေါင်းဆောင်မှု practice ကမရှိတဲ့လောက်ရှိခဲ့ဖြစ်နေတာပေါ့နော်။ဆိုတော့အခုမြန်မာနိုင်ငံကပြောင်းလဲခြင်းကဘယ်လိုသွားတာလဲဆိုတော့ဒီမိုကရေစီစနစ်ထူထောင်ခြင်းဆိုရယ်ပြောင်းလဲခြင်းကိုသွားတယ်။ဘာလို့ဒီမိုကရေစီစနစ်ဆိုတာကဟိုအုပ်စုလိုက်ကောင်းဆောင်ရတဲ့အုပ်စုလိုက်ကိုစားပြုရတဲ့ကောင်းဆောင်မှုကိုရှင်းသုံးရတာဖြစ်တယ်။ဆိုတော့အဲ့ဒီခါမှာခုနကအငုံးစိတ်ကြီးအမိတွေလာခဲ့တဲ့ဟိုလူမျိုးကြီးဆန်တဲ့စိတ်ကြီးဟိုကောင်းဆောင်မှုပေါ်မှာပဲမိခိုးအားထားတဲ့စိတ်ကြီးနဲ့ကအဆင်ပြေမဖြစ်နိုင်ဘူးလို့ကျွန်မမြင်နေပေါ့နော်။
ဘာတကယ်လွတ်လပ်ရေးတရားမျှတသောဒီမိုကရေစီလို့ပြောမယ်ဆိုရင်လူတိုင်းဟာတန်းတူညီမျှမှုရှိနေရမယ်လူတိုင်းဟာဆုံးဖြတ်ပိုင်ခွင့်မှရှိနေရမယ်လူတိုင်းဟာသူ့ရဲ့ဆုံးဖြတ်လိုက်တဲ့ဆုံးဖြတ်ပိုင်ခွင့်သူ့ရဲ့ရွေးချယ်ပိုင်ခွင့်အရာတာဝန်ယူမှုတွေရှိနေရမယ်ဒီမှာယုံကြည်တာကတော့မြန်မာနိုင်ငံရဲ့တကယ်ဖြစ်ပျောင်းခြင်းကိုသွားမယ်ဒီမိုကရေစီစံနှုန်းကိုရမယ်ရဖို့ရအတွက်ဆိုရင်တော့မြန်မာနိုင်ငံသားအားလုံးမှရှိပုံရှိနေတယ်အစုဖွဲ့ဆုံးဖြတ်ချက်မျိုးအစုဖွဲ့ရဲ့တာဝန်ယူမှုမျိုးတာဝန်ခံမှုမျိုးဖြစ်အောင်ပြုနေရမယ်။နောက်ဆုံးရကိုလက်ရှိအစိုးရကတင်းကြပ်တာဝန်ဖွဲ့ပြောင်းမယ်ဆိုတဲ့တုံ့ထုံလုပ်ရင်းရှိရပါမယ်။နောက်တစ်ခါနောက်တက်လာမယ့်အစိုးရကလည်းပဲဘယ်ပါတီကပဲဖြစ်ဖြစ်ပေါ့နော်။တကယ်ဒီမိုကရေစီအနှစ်သာရဖြစ်တဲ့လူအများပါဝင်ဆုံးဖြတ်ချနိုင်ခြင်းလူအများပါဝင်လုံဆောင်နိုင်ခြင်းဆိုတဲ့ဟိုကြတာမှုအခြေခံတရားမှုအခြေခံကိုမူတည်ပြီးတော့ team work ဖြစ်ခြင်း team decision ဖြစ်ခြင်း team leadership ဖြစ်ခြင်းကိုလုံဆောင်ရပါမယ
်အပတ်စဉ်ပြင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာစီစဉ်ပါရှင်ခုတော့မနေ့ဖြန်ည9နာရီတိုက်ရိုက်လေးလိုက်မှာဘာကြောင့်ဆွနေမလဲဆရနာစင်ကြားရအောင်ပါ
မကနတိုင်းနာဒေသတွေကတိုက်ပွဲတွေဟာငြင်းငြမ်းမလာပဲဇက်တိုက်ဆိုသလိုပေါ်ပေါက်လာနေတာနဲ့အတူတောင်းနဲ့ချီတဲ့စစ်ပြေးဆောင်ဒုက္ခသည်တွေလည်းထပ်ပြီးတိုးလာနေပါတယ်စစ်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးကြရတဲ့ဒုက္ခသည်တွေကိုအခုအညီပေးရေးပြန်လည်ထူထောင်ရေးအတွက်ဘယ်သူတွေမှတာဝန်ရှိပါသလဲဘယ်သူတွေကပြန်လည်ထူထောင်ပေးနိုင်မလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေ VOA ရဲ့တယ်လီဖုန်းနံပါတ် 1-239-382-9554 ကိုဆက်သွယ်နိုင်ကြပါတယ်။ email လိပ်စာ bamis@voanews.com ကိုလည်းဆွေးနွေးလို့တဲ့အကြောင်းအရာဖြစ်ဖြစ်တယ်လီဖုန်းနံပါတ်ဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရခင်ဗျာ
။တိုက်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။အခုကြံနေသေးတဲ့အချိန်တွင်တရင်ချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်ရှင်။
ဘယ်ကျင်းနိုင်ငံမျိုးတော်ဘရက်ဆဲမှာလုံခြုံရေးကိုမြင့်ဆုံးဆင့်ထားရှိတာနဲ့အမျှအကြမ်းဖက်လှုပ်ရှားမှုတိုက်ဖက်ရေးစီးနင်းဝင်ရောက်ရှာဖွေမှုတွေအတွင်းမှာတော့နောက်ထပ်လူ9ဦးကိုဖမ်းဆီးခဲ့တာကြောင့်အခုဆိုရင်ဖမ်းဆီးထားသူ22ဦးထိရှိသွားပြီလို့ဆိုရရှင်တွေကပြောပါရယ်ဒီနေ့လာနေ့အစောပိုင်းကမြို့တော်မှာစီးနင်းရှာဖွေမှု22ကြိမ်လုပ်ခဲ့ပြီးအကြမ်းဖက်သမားအဖြစ်တန်တရားရှိသူ16ဦးကိုဖမ်းဆီးခဲ့တဲ့အကြောင်းဆိုရရှင်တွေကပြောထားတာပါဒါပေမဲ့ပါရီမြို့အကြမ်းဖက်မှုနဲ့ဆက်ဆက်ပြီးအဓိကတန်တရားရှိနေတဲ့ဆလာအဒက်ဆလန်ကတော့လွတ်နေဆဲဖြစ်ပါရယ်ရှင်ပြည်ထောင်စုဘရန်ဖရန်ဆွာအိုလိုနဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့မနေ့ပြန်အင်္ဂါနေ့မှာတွေ့ဆုံကြဖို့ရှိနေပါတယ်။ဆလမီအစွန်ရောက် IS သွင်းကြွားတွေကိုချိန်မုံရင်းနဲ့စီးရီးယားပြည်ပင်စစ်ကိုနိုင်ငံရေးအရဖြည့်ရှင်းနိုင်ရေးနည်းလမ်းရှာဖို့နိုင်ငံတကာကိုတွားရောက်နေတဲ့ခီးစဉ်တစ်စိတ်တစ်ပိုင်းအဖြစ်နဲ့အမေရိကန်သမ္မတကိုတွေ့ဆုံတာဖြစ်ပါတယ်။ယူရိုနဲ့စီးရီးယားနိုင်ငံတွေက IS သွင်းကြွားပြစ်မှတ်တွေကိုလေကြောင်းကနေတနည်းကြော်ကြားတိုက်ခိုက်လာတဲ့အမေရိကန်ဥဆောင်တဲ့မဟာမိတ်တွေအကြားနောက်ထပ်ပူးပေါင်းဆောင်ရွက်မှုတွေကိုခေါင်းဆောင်နှစ်ဦးတို့ဆွေးနွေးကြလိမ့်မယ်လို့လည်းအမေရိကန်သမ္မတအင်ဗျူရောကပြောဆိုထားပါတယ်ရှင်။ကချင်ပြည်နယ်ဖားကဒေသမှာကြောက်စိမ့်တူးဖော်တဲ့မြေစာပုံပြိုကျမှုကြောင့်တိတ်ဆုံးသူအနည်းဆုံး113ဦးရဲ့အလောင်းတွေကိုရှာဖွေတွေ့ရှိထားပြီးပျောက်ဆုံးနေသူတွေကိုဆက်လက်ရှာဖွေနေကြပါတယ်။တိတ်ဆုံးသူတို့ရဲ့ရုပ်လောင်းတွေကိုဘယ်သူဘယ်ဝါဖြစ်တဲ့ဆိုတာကိုမိသားစုဝင်တွေနဲ့မိတ်ဆွေတွေကဖော်ထုတ်နိုင်ပြီးဖြစ်ပေမဲ့လည်းဘယ်သူဘယ်ဝါမှတ်မသိကြတဲ့သူတွေရဲ့ရုပ်လောင်းတွေကိုတော့အပြာရောင်မှုကောစာတွေနဲ့ထုတ်ပို့ထားပါတယ်။နောက်ထပ်လူတရာလောက်ကတော့ပျောက်ဆုံးနေဆဲဖြစ်တယ်လို့အရာရှိတွေကပြောပါတယ်ရှင်။မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာတနင်္ဂနွေနေ့ကပြည်ဆောင်သွားခဲ့တဲ့နှစ်ရက်ကြာရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးအဆုံးသတ်နေ့မှာအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ကိုမလေးရှားကလာအိုနိုင်ငံကိုလွှဲပြောင်းပေးခဲ့ပါတယ်။2015ခုနှစ်ထိပ်သီးအစည်းအဝေးကိုအာရှနိုင်ငံအဖြစ်လက်ခံကျင်းပတဲ့မလေးရှားနိုင်ငံမှာအမေရိကန်၊တရုတ်၊အိန္ဒိယ၊ရုရှား၊ဂျပန်နဲ့အရှေ့တောင်အာရှနိုင်ငံတွေကခေါင်းဆောင်တွေအပါအဝင်နိုင်ငံပေါင်း18နိုင်ငံကခေါင်းဆောင်တွေစုဝေးတက်ရောက်နေကြတာဖြစ်ပါတယ်ရှင်။
တရင်ချင်းချုပ်ကမှခင်ဖြူတွေကပြောပြပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လုပ်ရင်မူကမှအင်ဂျင်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Bill Baba ဖြစ်ပါတယ် VOA American အသံမနခင်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00-9:00ထိလိုင်းတိုမီတာ30.40-48.50နဲ့လိုင်းလမီတာ190ရိုးကနေဖမ်းယူနာဆင်နိုင်ပါတယ်တွဋ္ဌရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းမာရှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
Thank you.
This program has come to you from the Voice of America, Washington.